Welcome to the Voice of America in Burmese.
Mingla mine khema shin. Washington myo ro VOA American tan ga ni 2016 khu ni March la 30 ye Boutabu ni ne net khin season rwe ko Myanmar san no chain minute 6 nai ga ni 9 nai thi flight meter 24 30 ne 40 rwe ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီနေ့မှထူးခြားတဲ့သတင်းတွေကတော့အစိုးရတဲ့လုပ်ငန်းတာဝန်တွေကိုစတင်ထမ်းဆောင်တော့မယ်ဥထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့ဟာဒီကနေ့မလ30ရက်နေ့မှာကျန်းသစ်စာကျင်းပပြီးလုပ်ငန်းတာဝန်တရားဝင်လွှဲပြောင်းရယူတော့မှာဖြစ်ပါတယ်ခီးတဲ့ရင်လင်းဒဇင်းပြန်ပြီးဆွဲပြီး Cyprus မှာဆင်ခံခဲ့တဲ့အီဂျစ်နိုင်ငံသားကိုဖမ်းဆီးလိုက်ပါပြီပါကစ္စတန်နိုင်ငံမှာအထက်ကဘုံးပေါက်ခွဲမှုနဲ့ပတ်သက်တဲ့လူ200ကျော်ကိုဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချန်နယ်တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလိုက်မကြခင်နိုင်ဤအနေငယ်အတွင်းမှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့တရားဝင်တာဝန်တွေစတင်ထမ်းဆောင်ဖို့တည်ထောင်စုလွှတ်တော်မှာကျန်းသစ္စာကျင်းပကြတော့မှာပ
ါဒီပေါင်းများစွာနှစ်တော်ဆက်ကြည့်တော့ပေါ့နော်စစ်အန်ရဲ့အစိုးရအောက်မှာဒီစနစ်စနစ်စစ်ဆန်စနစ်တကူနဲ့အုပ်ချုပ်ခံရတဲ့ဒီလူမျိုးဘဝနေပြီးတော့ယခုဘာဒီလူမျိုးရဲ့ဆန္ဒနဲ့အမူအရေးချက်ပြင်းပြ
ချက် NLD နိုင်ငံကြီးသူရဦးတင်ဦးက VOE ကိုပြောသွားတာပါရှင်အပြည့်အစုံကိုတော့သတင်းအစီအစဉ်အပြည့်မှာထုတ်လွှင့်မှာပါအဲ့ဒီနောက်မှာတော့ပြည်နယ်ဝင်ကြီးချုပ်တချို့ရဲ့သူတို့ဒေသတွေအတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်ဒါအပြင်သမရဦးသိန်းစိန်ရဲ့9နှစ်တာအတွင်းဆောင်ရွက်ချက်တွေအပေါ်သုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်အစိုးရတဲ့လုပ်ငန်းတာဝန်တွေကိုစတင်ထမ်းဆောင်တော့မယ်သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရဖွဲ့ဟာဒီကနေ့မှလ30ရက်နေ့မှာနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းခြင်းအခမ်းအနားကျင်းပပြီးလုပ်ငန်းတာဝန်တွေကိုတရားဝင်လွှဲပြောင်းရယူတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးချယ်တင်မြှောက်ထားတဲ့သမရဦးထင်ကျော်နဲ့ဒုသမရနှစ်ဦးတို့အပြင်အစိုးရအဖွဲ့ဝန်ကြီးဌာနအသီးသီးကဝန်ကြီးတွေနဲ့တခြားနိုင်ငံတော်အဆင့်ရှိတဲ့ကော်မတီတွေနဲ့ကော်မရှင်အဖွဲ့အစည်းတွေကအကြီးအကဲတွေလည်းအစိုးရအဖွဲ့အသစ်နဲ့အတူမနေ့စံတိုင်း40မှာပြည်ထောင်စုလွှတ်တော်အတွင်းကျန်းသစ်စာကျင်းပကြမှာဖြစ်ပါတယ်။အရင်ဥသိမ်းစိန်အစိုးရလက်ထက်အတွင်းကဝန်ကြီးဌာနပေါင်း36ခုရှိခဲ့ရာကနေ NLD အစိုးရလက်ထက်မှာအစိုးရအသုံးစိတ်လျှော့ချတဲ့အနေနဲ့ဝန်ကြီးဌာန21ခုအထိလျှော့ချတတ်မှတ်ခဲ့တာမှာအရေးပါတဲ့ဝန်ကြီးဌာန3ခုဖြစ်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးဝန်ကြီးဌာနတွေကိုတော့တတ်မှတ်တော့ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်ခဲ့တာဖြစ်ပါတယ်။ကျန်းသစ်စာကျင်းပပွဲကိုတော့ဝန်ကြီးဌာနအားလုံးကဝန်ကြီးတွေတက်ရောက်ကြမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းပပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကအစိုးရအဖွဲ့ကိုစာမေးခွန်းပြောကြားမှာဖြစ်ပါတယ်။ဒီကနေ့ညနေ6နာရီခွဲမှာတော့နိုင်ငံတော်သမ္မတကအထုဖိတ်ကြားထားတဲ့ဧည့်သည်တွေကိုနေပြည်တော်မှာရှိတဲ့သမ္မတအိမ်တော်ဝင်းအတွင်းညစာနဲ့တက်ခင်းအက္ခံမှာဖြစ်ပါတယ်။ညစာစားသုံးတဲ့နေရာမှာဖြိုဖြိုရေးအဖွဲ့ကလည်းအတီးအမုံနဲ့အက္ခံသွားမယ်လို့သိရပါတယ်။အသက်80ရှိပြီဖြစ်တဲ့ဦးတင်ကျော်ဟာနှစ်ပေါင်း90ကျော်အတွင်းပထမဆုံးအယက်သားသမ္မတဖြစ်လာသူဖြစ်ပါတယ်။အစိုးရတဲ့ဟာလာမယ့်ဧပြီလ10ရက်နေ့ကစပြီးတော့နိုင်ငံတော်အုပ်ချုပ်ရေးလုပ်ငန်းတွေကိုစတင်လုပ်ကိုင်မှာဖြစ်ပါတယ်။ NLD အစိုးရအနေနဲ့တရားဥပဒေစိုးမိုးရေးအခရီးလိုက်စားမှုကင်းစင်ရေးစတာတွေအပြင်ပညာရေးစီးပွားရေးကျန်းမာရေးစိုက်ပျိုးရေးစတဲ့အရေးပါတဲ့ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်သွားမယ်အကြောင်းပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းအကြင်ကြင်ပြောကြားထားပြီးဖြစ်ပါတယ်။မလ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်သမရဦးသိန်းစိန်အစိုးရကရခိုင်ပြည်နယ်မှာထုတ်ပြန်ထားတဲ့ကာဖျူညမထွက်ရအမိန်ကိုပြန်လည်ရုပ်သိမ်းပေးလိုက်ပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဒေသခံရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြားလူမျိုးရေးဆန်တဲ့အထိကျုံးတွေဖြစ်ပေါ်ခဲ့ရကလူပေါင်း100လောက်သေဆုံးပြီးခဲ့တဲ့နောက်2012ခုနှစ်ဇွန်လတုန်းကအဲ့ဒီကာဖျူအမိန်ကိုထုတ်ပြန်ခဲ့တာပါ။ကာဖျူအမိန်ဆက်ထားရှိဖို့မလိုအပ်တော့ကြောင်းရခိုင်ပြည်နယ်အစိုးရကတင်ပြလာတဲ့အတွက်သမရဦးသိန်းစိန်ကတနင်္လာနေ့မှာပြန်လည်ရုပ်သိမ်းပေးလိုက်တာဖြစ်ကြောင်းအစိုးရပိုင်သတင်းမီဒီယာမှာဖော်ပြထားပါတယ်။
ခီးတဲ့တင်လေးရင်ဒစင်းကိုပြန်ပေးဆွဲပြီး Cyprus နိုင်ငံမှာအတင်းကျပ်ဆင့်သက်ခိုင်းခဲ့တဲ့အီဂျစ်နိုင်ငံသားတအုပ်ကို6နာရီကြာထိတ်တိုက်ရင်ဆိုင်ခဲ့ပြီးဖမ်းဆီးလိုက်ပါတယ် Cyprus တောင်ပိုင်းလာနာကာလီစိတ်မှာအာနာပိုင်းတွေလက်ထက်အဖမ်းမခံခင်မှာပဲအီဂျစ် L လေချောင်းပိုင်လေရင်ပေါ်မှာလိုက်ပါလာတဲ့ခီးတဲ့55ယောက်စလုံးကတော့ဘေးမတိရန်မခလွတ်မြောက်ခဲ့ပါတယ်လေရင်ပြန်ပေးဆွဲသူကိုဖမ်းဆီးလိုက်ပြီးခီးတဲ့တွေနဲ့လေရင်ဝန်ထမ်းတွေအားလုံးဟာလည်းအန္တရာယ်မရှိတဲ့အကြောင်း Cyprus အစိုးရပြောခွင့်ရသူ Nico Christo သူလိုက Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။ Egypt နဲ့ Cyprus အစိုးရတာဝန်ရှိသူတွေကတော့လေရင်ပြန်ပေးဆွဲမှုဟာအကြမ်းဖက်ဝါဒီတွေနဲ့ဆက်နွယ်မှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။
ပ Pakistan nga a shi bain la ho myo ma mala 29 ni ga phit taw ga de atikan bon khwe tat khat mu ne set nwe de lo ma tin ga khan ya tu Islamic sit twe jwa de go anabain ga sin nin phit khwe mu de pyu lo kha da ma lu paw 100 jaw go phan si lai bi phit par de a ri atikan bon khwe tat khat mu jaw a ne so lu paw 82 u tit song ga da ma a mya su ha Easter pwe lo jin pa ni ja de khi ayan ba da win ni phit de lo so ba de a ri tat khat mu go tan pi twin lu yi a mya so phit de panjab pi ne ye myo lo la ho ga lu si ga de panjab twin ma pyu lo kha da ba taw lan yi a pwe de ye u saung mu ne ye tat pwe ne a chan phat mu tat phat yi Two tap for Winnie Ha, Panjapine at Duma, Wing Yau, Sinne, Muri, Pilo Karama, Lubang Arang Yago, Tinting Gerello, Pine Diai Wunji, Rana, Sanulaga, Trino Digo, Inganima, Biobare, Adi Pansi Taturi, Alunega, Tamasi Muri, Pilo Se, Pite, Nia de Tetcha Ugalo, Janeturigo, Piano La Delo Sobare.
Lunyo Yeso in Jetuijan, Turigi Nangan, Damai Dita Regani, American Sita Midazu Winnie, Trakwajabo, American Pidansuga, Main Tolai Bare, American Pentagon Sitanato, Ye, Main Ya. Insalik leader Chesai Scan Ismaya ne Mughla roga sitte mitasu win 680 lao pyang swe cha ma phit par de a main thong pyan mo atwet ati cha di chain chao khan ya mu myo do ma shi bu lo Pentagon pyo kwin ya pauk ko Peter Cook ga inga ne ma tadin naw twe ko pyo so ga bare cho tin tadi tha de a ne ne cha mat khe de song phyat chat ta phit de lo le tu ga pyo so twa ga bare
ယူအေဗီကတည်းကမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ46 kHz 68.5 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ195 kHz 105.5ကိုငါတို့ကနေထုံနေပေးနေပါတယ်ရှင်
American Tanga Drenigo, Select Jinja Pinira Bakna. Nogurian and Ganga Sele looks on the Don't Gi Santa Pilomuriha, Dita Rinting Mugo, Chimazwa, Chinchon, the Loya Pitello, American Let Talk Nangajai Wunji, Anthony Blinking at Piobare, Nogurian and I see why at the Tujolepi, Dita Ringa, American Mahamin and Nidega to Kupite, Tionanga Hale, Nuclear Lenne, Kinsin, Lanjambo, Nogurian and Yala Yigo, Lulani Relo, Let Talk Wunjiga Piobare. Kamakang Chamalazwabe, Eddie Jimanja Yashi on Losambuga, Nyagurian and Bosimane PR baby, Eddie Nilango, Yuchela on PRP, Losang, Nilame Pitelule, Blinking at Biobare, Yuchesia Nilanigaro, Leshi Dan Seller Losang Dramala, Damho, Tu Bidu Bidarego, CY Pumyomu Pina, and Nilango Yuchemalasura Pitelu Subare, Dikisa Tamara Paraguamaga, Asha Taka, Gonzon in there, a good rimba doing Sunimu Piloken, Letta Wunji Blinking, Inganima Pilo de Sunimu Kudema, Arilu Pajalai Tapibare. ဖိလစ်ပိုင်ရေပိုင်နဲ့အတွင်းသင်္ဘောပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံသားဆယ်ယောက်ကိုတစားကန်တွေဖြစ်ဖန်ဆီးသွားတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ပြန်ပေးဆွဲခံရတဲ့အကြောင်းမီးသွေးသင်္ဘောနဲ့ဆွဲသင်္ဘောပိုင်ရှင်ကိုတော့အဘူဇာယစ်စစ်သွေးကြွအဖွဲ့ကဆိုပြီးနှစ်ခါဖုန်းဆက်ခေါ်ပြီးတော့ဒီပြန အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကိုကြံနေသေးတဲ့သူ့ရဲ့ပြန်ပယ်နှစ်ဦးတဲ့ကြော်လွန်ပြီးသူတို့ပါတီရဲ့သမရကိုယ်စားလှယ်လောင်းအဖြစ်အပြတ်အသတ်ထောက်ခံအားပေးနေကြတယ်လို့ဖော်ပြထားပါတယ်။ဒီမိုကရက်ပါတီဘက်မှာတော့နိုင်ငံရေးဝန်ကြီးကောင်ဟယ်လာရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမဘန်နီဆန်ဒါစ်တို့အကြားကကွာဟမှုဟာတဖြည်းဖြည်းလျော့နည်းလာနေပြီဖြစ်ပါတယ်။ MBC သတင်းဌာနကစစ်တမ်းကောက်ယူပြီးအင်္ဂါနေ့ကထုတ်ပြန်လိုက်တဲ့ရလဒ်အရ Republican Party အတွင်း Trump ကိုထောက်ခံသူ48ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားတဲ့အတွက်ထောက်ခံမှု29ရာခိုင်နှုန်းသာရရှိထားတဲ့အနည်းဆက်ဆုံးပြိုင်ဘက်ဖြစ်သူရှေးယိုဝါဒီ Texas ပြည်နယ်အထက်လွှတ်တော်အမ Ted Cruz ထက်အပြတ်အသတ်အသာစီးရနေတာဖြစ်ပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့ထောက်ခံမှု18ရာခိုင်နှုန်းရထားတယ်လို့ဆိုပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်2009ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton ကပါတီရင်းထောက်ခံမှု49ရာခိုင်နှုန်းရရှိထားပြီးပြိုင်ဘက်အထက်လွှတ်တော်မှ Bernie Sanders ကတော့ထောက်ခံမှု53ရာခိုင်နှုန်းရရှိထားတယ်လို့အဲ့ဒီစစ်တမ်းမှာပဲဖော်ပြထားပါတယ်သူတို့နှစ်ဦးကြားထောက်ခံမှုရရှိတဲ့နှုန်းကိုမှတ်တမ်းတင်ခဲ့တဲ့ဒီဇင်ဘာလကစလို့ဒါဟာသူတို့နှစ်ဦးကြားကွာဟမှုဟာအနည်းဆက်ဆုံးဖြစ်ပါတယ်
ထိုင်းနိုင်ငံမှာအဆိုပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်ဟာဒီမိုကရေစီနီလမကျတဲ့အပြင်လွန်ခဲ့တဲ့နှစ်နှစ်ကပဲအာဏာသိမ်းထားတဲ့စစ်တပ်ကိုလုပိုင်ခွင့်အာဏာတွေအနှင်းထားလွန်းတယ်လို့ဝေဖန်မှုတွေရှိနေတဲ့ကြားကပဲဒီဥပဒေသစ်ကိုအင်္ဂါနေ့ကအများပြည်သူသိအောင်ထုတ်ပြန်လိုက်ပါတယ်။အခြေခံဥပဒေသစ်ကိုမထုတ်ပြန်ခင်မှာပဲဝေဖန်မှုတွေမလုပ်ဖို့တားမြစ်ထားတဲ့စစ်အစိုးရကဩဂတ်စ်လထဲမှာပဲအခြေခံဥပဒေကိုပြည်လုံးချုပ်လူမှုဆန္ဒခန့်ယူပွဲကျင်းပဖို့စီစဉ်ထားပါတယ်လူမှုဆန္ဒခန့်ယူပြီးရင်တော့2019ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝချာကကတိပေးထားပါတယ်အခြေခံဥပဒေအသစ်မှာလူမှုကအာဏာရှိတယ်လို့ဖော်ပြမထားပေမဲ့လူတိုင်းအခွင့်အရေးကိုယ်စီရှိတယ်လို့ဒန်းတူညီမျှမှုရှိပြီးတော့အကာအကွယ်ပေးထားတာဟာအရေးကြီးတဲ့အကြောင်းအစိုးရကခန့်အပ်ထားတဲ့အခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်ဥက္ကဋ္ဌကပုံမှန်ပေါင်း296ခုပါတဲ့စာမျက်နှာ105မျက်နှာပါမူကြမ်းကိုထုတ်ဖော်ပြသရင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်ကိုစောဝင်းလိုက်တဲ့မနက်နာချန်တို့ကဗုဒ္ဓဘုရားနေနဲ့ခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းဒေါက်ဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေစတင်ထမ်းဆောင်ဖို့တီထောင်စုလွှတ်တော်မှမကြခင်နိုင်အနေငယ်အတွင်းကျန်းသစ်စာကျင်းဆိုကြတော့မှာပါနှစ်ပေါင်း90ကျော်အတွင်းပြည်သူတွေတခဏတည်းမဲပေးရွေးချယ်ခဲ့တဲ့အရက်သားအစိုးရပထမဆုံးချိန်အာဏာလွှဲပြောင်းရယူမဲ့တမိုင်းဝင်အခမ်းအနားကိုနိုင်ငံပိုင်ရုပ်သံရေဒီယိုနဲ့လွှတ်တော် channel တို့ကနေဓာတ်ရိုက်ထုတ်လွှင့်ပြသမှာလည်းဖြစ်ပါတယ်ဒီအခမ်းအနားကျင်းပမှာနဲ့ပတ်သက်လို့အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်2011ခုနှစ်မှာစတင်တာဝန်ယူခဲ့တဲ့သမရဦးသိန်းစိန်ရဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအစိုးရရဲ့အာဏာကို2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီအစိုးရအဖွဲ့ကဒီကနေ့ကြာသပတေးနေ့မှာတရားဝင်လွှဲပြောင်းရယူမှာဖြစ်ပါတယ်နှစ်ပေါင်း90ကျော်စစ်အာဏာရှင်တွေကြီးစိုးခဲ့တဲ့တိုင်းပြည်မှာပြည်သူတွေရဲ့မဲဆန္ဒနဲ့တက်လာတဲ့အရက်သားအစိုးရပထမဆုံးချိန်အာဏာလွှဲပြောင်းရယူတဲ့အခမ်းအနားဟာမြန်မာနိုင်ငံအတွက်အရေးပါတဲ့သမိုင်းဝင်အစဉ်လာကောင်းအဖြစ်ဂုဏ်ယူမိကြောင်း NLD နိုင်ကသူရဦးတင်ဦးက VOA ကိုပြောပါတယ
်။နှစ်ပေါင်းများစွာနှစ်အတော်ဆက်ကြည့်သွားပါတော့စစ်အာဏာရဲ့အဆိုးရအောင်မှာဒီစနစ်စနစ်စစ်ဆန်စနစ်တကူနဲ့အုတ်ချုပ်ခံရတဲ့ဒီလူမျိုးဘဝနေပြီးတော့ယခုအကဒါကဒီလူမျိုးရဲ့ဆန္ဒနဲ့အမျိုးရေးချယ်တင်မြှောက်ခြင်းခံရတဲ့ကျွန်တော်တို့ဒီမိုကရေစီစနစ်အရာပေါ့နော်ဒီလိုပဲဖြစ်ပေါ်လာတဲ့ဒီစနစ်အရာရေးချယ်ခံရတဲ့စနစ်ကိုကူးကောင်းလာတဲ့အတွက်ကျွန်တော်တို့အမှန်မှတွေကတောင်းအရာအမှန်မှအရေးကြီးအကောင်းဆုံးသောကျွန်တော်အပြောင်းလဲတစ်ခုကိုပြောင်းလဲလာတယ်လို့ပဲကျွန်တော်တို့ဝင်ရောက်ဝန်တော့ပေါ့နော်ကျွန်တော်ကလည်းခံခံရပါတယ
်လို့လွှတ်တော်မှာကျင်းပတဲ့ဂတိတစ္ဆာပြုအခမ်းအနားကိုဧည့်သည်တော်တွေအဖြစ်တက်ရောက်မဲ့သူတွေထဲမှာနိုင်ငံကျော်အမှုပညာရှင်တွေလည်းပါဝင်ပါတယ်။ဒေါံဆန်းစုကြည်ဦးဆောင်မဲ့အစိုးရသစ်လက်ထက်မှာအကောင့်တွေဖြစ်လာလိမ့်မယ်လို့မျှော်လင့်မိကြောင်းအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံကျော်အဆိုတော်မီမီဝင်းဖေကပြောပါတယ
်။ဒါကပထမဆုံးအနေနဲ့ရတားအစိုးရဖြစ်တဲ့အတွက်ဟိုမိမိတို့တက်လဲ witness တော့အဲ့ဒီဟာအတွက်စိတ်ဝင်စားပါတယ်။နောက်တစ်ခုကကျော်လင်းတဲ့အမိနဲ့ကတော့လဲစိုးတွေပြီးတော့အကောင့်တွေလာလိမ့်မယ်လို့ပြောလင်းပြီးတော့အနေနဲ့ရှိပါတယ်
တိုင်းပြည်ရဲ့အနာဂတ်အတွက်အကောင်းဆုံးဖြစ်အောင်ဒေါံဆန်းစုကြည်ကိုဝိုင်းရံအားပေးခဲ့တာဖြစ်တယ်လို့ပြောလာသူကတော့အခမ်းအနားကိုတက်ရောက်ခွင့်ရလို့ဂုံယူဝမ်းသာနေတဲ့နိုင်ငံကျော်အဆိုတော်ကော်နီဖြစ်ပါတယ
်ကျော်ရပေါ့အတိုင်းမသိဘူးပြီးတော့မကော်တော့ဒီအနိုင်ခီးတွေလည်းအများကြီးသွားကြတာလေဒီလူတွေကိုပဲပြန်ပြီးတော့ခေါ်ရဲဆိုတော့မကော်တော့အတိုင်းမသိရန်ဝမ်းသာတဲ့ဒီဒီဖြစ်တဲ့ဂုံလေးဂုံကြီးရဲ့ပေါ့နော်ဟိုမညော်လဲမှာဘာကော်ရောဒီတိုင်းပြည်အတွက်ပဲညော်လဲမှာတိုင်းပြည်ကောင်းရင်ဂုံကောင်းတာပဲမကော်ရောအဲ့လိုပဲစရရလဲဒီလိုမေးကိုဝင်းရံရလို့မကော်ရောညော်လင်းတဲ့နဲ့ဝင်းရံခဲ့ကြတာမဟုတ်ဘူးလေအားလုံးကိုရေဘာဖြစ်မှန်းမသိရဲနဲ့အားလုံးကဟိုတစိတ်သေးသေးသွားပြီးတော့လို့ဝင်းရံခဲ့တာဖြစ်တဲ့အတွက်အားလုံးတိုင်းပြည်ကောင်းရင်ပြင်းနေတယ်လေ
အမှုပညာရှင်တွေအနေနဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားအပြင်သမဏအိမ်တော်မှာကျင်းပမဲ့ဂုံပြုညစာစားပွဲမှာလည်းပါဝင်တည်ဆူဖျော်ဖြေကြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အဆိုတော်တန်တာဝင်းပြောပြတာက
ပါဝင်တည်ဆူကအတိုင်းထက်လွန်ပါတော့အရင်ခုံနေတယ်။အရင်ပေါ့မြတ်တဲ့ကိုကျင်းနေတည်ဆူဆိုရပါတော့ကိုရီတည်ဆူဆိုရဒီကျောင်းလေးဒီမှာလည်းတော့ကျင်းပါဘူး။ဘုံကြီးကလည်းတက်တယ်ပေါ့နော်။ရန်နေဝန်တိုင်းပေါ့
ဒီတော်စုလွတ်တော်မှာတော့ပထမဦးဆုံးအစီအစဉ်အရာမနက်ပိုင်းမှာရွေးကောက်တင်မြောက်ခံရတဲ့သမ္မတဦးထင်ကျော်ဒုတိယသမ္မတတွေဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟင်နရီဘန်တီယူတို့ကပြည်ထောင်စုလွတ်တော်နာယကရှေးမောက်မှာဂရုတစ္ဆာပြုကြမှာဖြစ်ပါတယ်။အဲ့ဒီနောက်ပြည်ထောင်စုဝန်ကြီး14ဦးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအားလုံးဂရုတစ္ဆာပြုကြမှာဖြစ်ပါတယ်။တတိယအစီအစဉ်ဖြစ်သမ္မတဦးထင်ကျော်မေကွန်းပြောကြားမှာဖြစ်ပါတယ်။အဲ့ဒီနောက်နေ့လယ်ပိုင်းမှာတော့အရင်သမ္မတဦးသိန်းစိန်စောင့်ကြိုနေမဲ့နိုင်ငံတော်သမ္မတအိမ်တော်မှာအာဏာလွှဲပြောင်းတဲ့အခမ်းအနားကျင်းပမှာဖြစ်ပါတယ်။ညနေပိုင်းမှာတော့သမ္မတဦးထင်ကျော်တက်ခင်းအက်ခမ်းမဲ့ဂုံပြုညစာစားပွဲကိုသမ္မတအိမ်တော်မှာပဲဆက်လက်ကျင်းပမှာပါ။အဲ့ဒီတော့စုစုပေါင်း300လောက်ဖိတ်ကြားထားတယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါတယ်။သမရဦးထင်ကျော်အစိုးရအဖွဲ့ဟာဧပြီလ1ရက်နေ့မှာတော့တာဝန်တွေကိုစတင်ထမ်းဆောင်မှာဖြစ်ပါတယ်ရှင
်။အခုဆက်လက်ပြီးတော့ပြည်နယ်ဝင်ကြီးချုပ်တချို့ရဲ့အတန်းတွေကိုနားဆင်ရမှာပါ။မွန်ပြည်နယ်ဝင်ကြီးချုပ်ဖြစ်လာသူဦးမင်းမင်းဦးကတော့မွန်ပြည်နယ်မှာအဓိကကြတဲ့ရာဘာထုတ်လုပ်မှုစီးပွားရေးလုပ်ငန်းဦးမော်လာအောင်လှုပ်ဆောင်သွားမယ်လို့ VOA ကိုပြောပါတယ်။ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မွန်ပြည်နယ်ဝင်ကြီးချုပ်ကိုရွေးချယ်တဲ့အခါမှာမွန်လူမျိုးတွေကပဲရွေးချယ်တင်မြှောက်တဲ့နဲ့ဆိုပြီးတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီလိုဝေဖန်မှုတွေအပေါ်မှာဝင်ကြီးချုပ်ဦးမင်းမင်းဦးအနေနဲ့ကဘာများပြောလို့ပါလဲခင်ဗျဟု
တ်ပါတယ်ကျွန်တော်လည်းကြားပါတယ်နော်မွန်ပြည်နယ်မှာမွန်လူမျိုးဖြစ်တဲ့ဆိုတဲ့အမိသားပေါ့နော်ဒါပေမဲ့ကျွန်တော်တို့ခေါင်းဆောင်ပိုင်းတွေမှာဒီနယ်မှာကျွန်တော်တို့ရေးဖို့ဆိုတော့ဘယ်လိုစဉ်းစားရဖို့များပါလဲဘာလို့ဆိုတော့ကျွန်တော်တို့သမ္မတအရေးချင်းကြော်ကိုယ်တိုင်ကမွန်လူဝင်မှာနော်နောက်ကတိုင်းသားဝင်ကြီးကိုခလာတယ်ငါကပ်တယ်လေဝန်တိုင်းသားပါကျွန်တော်လည်းအမှန်မှပြောမှသာပြောရတယ်မွန်ပြည်နယ်မှာမိုးဗမာဆိုတော့မိုးအနယ်ပါဒီမှာဒါပေမဲ့နောက်ပိုင်းကျတော့လက်ဖို့နေမှာထဲတော့ဗမာဗုဒ္ဓဘာသာပဲထည့်ရတာပါလုံးဝကင်းကင်းတော့မဖြစ်ပါဘူးမိုးအနယ်ပါပဲကျွန်တော်တို့ဥပဒေကနော
်ဟုတ်ကဲ့ခင်ဗျ
ာဒါတော့လက်ရှိမွန်ပြည်နယ်ကတော့ဒီလူမျိုးအစွဲလေးနည်းနည်းရှိတော့နည်းနည်းလေးရောက်ဝေသွားမှာဒါသက်မှာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့တော့မွန်ပြည်နယ်ရဲ့ဝင်ကြီးချုပ်ဖြစ်လာပြီဆိုတော့ဒီပြည်နယ်တိုးတက်ကောင်းစားရေးအတွက်ဘယ်လိုကဏ္ဍတွေကိုအဓိကဦးစားပေးလှုပ်သွားဖို့စိတ်ကူးထားပါလဲခင်ဗ
ျကျွန်တော်မုံကြီးနဲ့အဓိကတင်ကြောရောပါလို့ငါလေရောပါကောင်းလေးတွေကကိုတော်တော်ကြည့်ကြနေတယ်ဒီဟာကိုကျွန်တော်ဘယ်လိုပြန်မပြင်နိုင်မလဲဆိုတာစဉ်းစားစဉ်းစားနေတာပေါ့နော်ဒါပေမဲ့နိုင်ငံဖြစ်နေတာရောပါအတူကပုံရံထုတ်လုပ်နိုင်တဲ့အဆင့်လောက်ပဲရှိသေးတယ်ပုံရံထုတ်လုပ်နိုင်တဲ့အဆင့်မရှိသေးတော့ဒီပိုင်းကိုကျွန်တော်ဘယ်လိုပြင်နိုင်မလဲဒါပဲကြည့်ရတယ်စဉ်းစားနေတာပေါ့နော်ဒီနေ့ပိုင်းကတော့ကျွန်တော်မိခနာတွေထွက်လာတဲ့အခါလူရဲ့အာမေတဲ့အာသာချက်ကိုအခြေခံပြီးတော့ဘယ်လိုကောင်းအောင်ဘယ်လိုပြည်ပြင်ပါသေးပြီးဘယ်လိုတိုးတက်အောင်ကျွန်တော်ကြိုးစားမလဲဆိုတာကျွန်တော်စဉ်းစားပြီးတော့ပါမယ်နော်
အဲ့တော့လေနောက်တစ်ခုကဒီမွန်ပြည်နယ်မှာမွန်ပြည်တစ်လိုလက်နက်ကင်အဖွဲ့အစည်းတွေရှိသလိုဒီကရင်လက်နက်ကင်အဖွဲ့တချို့ကလည်းဒီမှာရှိပါတယ်ဆိုတော့မွန်ပြည်နယ်တွင်းကညီညာရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်အနေနဲ့ဘာတွေစဉ်းစားထားပါလဲ
မှန်မှန်တော့အားလုံးစိတ်သက်ရှိနိုင်ရှိရှာကြိုးစားမှာပါဒါလည်းနိုင်ငံတော်ပိုင်းကလည်းလုပ်မှာပါကျွန်တော်မွန်ပြည်နယ်မှာလည်းနိုင်ငံတော်ရဲ့မူဝါဒအနေနဲ့ကြည့်ပြီးလိုက်လောင်းကြီးတွေအကုန်လုံးတိုင်းသားအားလုံးငင်းငင်းငင်းငင်းနဲ့အားလုံးလက်သက်ရှင်သွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရတိုးတက်ကြအောင်လုပ်သွားနိုင်အောင်တော့အားလုံးကြိုးစားမှာပါနော
်ဟုတ်ကဲ့
အဲ့တော့နိုင်ငံတော်ပိုင်းကဘယ်လိုသွားမလဲဆိုတဲ့အပေါ်ရဲ့မူဝါဒကိုကျွန်တော်တို့ကြည့်ပြီးတော့အောက်မှာလည်းအသင်ပြေအောင်ပေါက်တဲ့ဆက်ဆံရမှာပေါ့နော်
အဲ့တော့ဒီမွန်ပြည်နယ်မှာမွန်လူမျိုးတွေအနေနဲ့သူတို့ရဲ့အစာပေယဉ်ကျေးမှုလွတ်လွတ်လပ်လပ်နဲ့တင်ကြားခွင့်ရရေးတို့အဲ့ဒါနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေလွတ်လပ်ခွင့်ရဖို့တို့ကိုအစဉ်တစိုက်တောင်းဆိုခဲ့တာတွေရှိပါတယ်ဒီကိစ္စတွေမှာရောဝန်ကြီးချုပ်ကဘယ်လိုဆောင်ရွက်သွားပေးဖို့ရှိပါလဲ
အာဒါကကုညီရမယ့်အဖြစ်မျိုးပဲလေနော်တိုင်းသားဘာသာစကားတို့တူဝါရတူတက်ရတူတက်ကြောင်းပဲကုညီရမှာပါတိုင်းသားဝန်ကြီးတွေကတော့အမှန်ရှိပါတယ်တို့လည်းဒီလိုပါတို့ဘယ်လောက်လှုပ်ချင်တာလဲကျွန်တော်ဘယ်လောက်လှုပ်ပေးနိုင်မလဲနော်အဲ့ပေါ်ကိုချိန်ဆမှုကျွန်တော်စဉ်းစားဆုံးဖြတ်ရမှာပါနော်ဒီတိုင်းသားတွေအာတို့တက်ရတူတက်ကြောင်းတော့ကျွန်တော်ဂျင်နာမှာအကုန်ရှိပြီလားပါမမမဘူးဒီမှာပြင်လည်းရှိတယ်လေပို့လို့လည်းရှိတယ်သူတို့ရဲ့ဘာသာစာပြင်ပြင်ကျူးအကုန်လုံးကဒါတိုးတက်ဖြစ်ရတာပဲကျွန်တော်တို့ကတော့ဒါကိုရောက်ပြရမှာပဲလေနော
်ဟုတ်ကဲ့
မွန်ပြည်နယ်ဝင်ကြီးချုပ်ဦးမင်းမင်းဦးဟာ1988လူထုလှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့ BE Engineer ဘွဲ့ရထားသူတအူးဖြစ်တယ်လို့ NLD ပါတီရဲ့ဘီလင်းမြို့နယ်ဒုဥက္ကဋ္ဌတာဝန်ကိုထမ်းဆောင်နေသူလည်းဖြစ်ပါတယ်။သူ့ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါ။အခုဆက်လက်ပြီးတော့မန္တလေးတိုင်းဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကို VOA သတင်းတောက်ကိုထက်အောင်တွေ့ဆုံမေးမြန်းထားတာကိုဆက်ပြီးနားဆင်ပါရှင်။
ဒီကနေ့မှာပဲဒီတိုင်းဒေသကြီးလွတ်တော်မှာဆရာကိုတိုင်းမန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တည်ပြုလိုက်တဲ့အတွက်ဆရာအနေနဲ့တာဝန်ထမ်းဆောင်တဲ့အခါမှာဘယ်လိုကဏ္ဍတွေကိုအဓိကဦးစားပေးလှုပ်ဆောင်သွားဖို့ရှိပါလဲခင်ဗျာ
။ဗမာနိုင်ငံမှာကနေ့ကျွန်တော်တို့အရင်အစိုးရကလည်းဆင်းရဲမွေးတဲ့မှုရှော့ချရေးဆိုတာလုပ်ခဲ့တယ်။နောက်ပြီးတိုင်းပြည်စီပွားရေးဖွံ့ဖြိုးတိုးတက်ဖို့အဲအဲ့ဒီနှစ်ခုက တွေ့ရပေါ့နော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရုံနဲ့မကဘူးပြည်သူတွေကိုရောစိတ်ကောစိတ်နှလုံးလုံးကြုံစိတ်ချမှုရှိတယ်ဆိုတာမူတည်တာပေါ့အဲ့တော့ဗေကန်နာလေးလဲဆိုတော့ကျွန်တော်နိုင်ငံဆက်ပြိုးမွေးမြူနေနိုင်ငံလေဒီ90ရာခိုင်နှုန်းကကျွန်တော်ခြေလက်တွေမှာနေတယ်ကျွန်တော်တို့မှာ heavy industry ဆိုတော့ဆက်မှုလုပ်ငန်းတိတ်မဖွံ့ဖြိုးသေးဘူးစီးရင်မွေးတည်မှုဖျော့ချရေးလို့လည်းပြောနေသေးတယ်လယ်ရီမြေတွေတိတ်ပြီးတော့နော်တောင်သူလယ်သမားတွေဘောကပို့ပြီးတော့တောင်မှအခက်ခဲတွေ့နေတယ်အော်ဒီကဏ္ဍကတော့ဦးစားပေးလုပ်ငန်းတွေမှာပါမှာပေါ့နော်နောက်တစ်ခုပြောချင်တာဘာလဲဆိုတော့တိုင်းပြည်မှာတနတ်တန်တွေကြားနေရလို့ရှိသေးတယ်နော်စစ်မဲ့တွေဖြစ်နေလို့ရှိသေးတယ်ဒါကဘာလဲဆိုလို့ရှိရင်မကောင်းတဲ့အလားလားနုနယ်သေးတဲ့ဒီမိုကရေစီကနောက်ကျောင်းပြန်သွားနိုင်တဲ့အထက်မှာဒီတစ်ခုပါတယ်လေအဲ့ဒါကြောင့်မို့ကျွန်တော်တို့ဘာလဲကြပြိုင်နဲ့ထဲလောက်ရမယ်လုပ်ငန်းတွေငင်းချမ်းရေးရအောင်လေလို့ဘာလို့ဆိုတော့လက်နဲ့ကန်နေရှိနေသေးတယ်ငင်းချမ်းရေးနဲ့အတူကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးကိုတွဲလို့အောင်တစ်ခုပြီးမှတစ်ခုလုံးလို့မရတော့တဲ့အခြေအနေအဲ့တော့ဆက်ပြေးမွေးမြူကိုလည်းလုပ်အောင်အလားတူဘာလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာတရားစာသားတွေတော်တော်ကုန်းနေနော်တရားစာသားဆိုတာဘာပဲပြောပြောဆက်မှုခန္ဓာမှာလည်းအကျုံးဝင်တယ်တတုခန္ဓာကဏ္ဍမှာလည်းအကျုံးဝင်တယ်ကျွန်တော်နိုင်ငံမှာတရားစာသားကိုရှိအရှိတိုင်းထုတ်ပြီးရောင်းစားနေတာ value added မလုံနိုင်တဲ့ဤပညာမရှိခဲ့ဘူးအဲ့တော့ဒီခန္ဓာကိုလည်းကျွန်တော်တို့ကြိုင်နဲ့ထည့်လို့အောင်ပြောရရင်တော့ပေါ့နော်ဒီ၃ခုကိုဦးစားပေးလို့မဲ့ထဲမှာဘိုးဆိုးရမှာလည်းပါမှာပေါ့နော်အဲ့တော့ဘိုးဆိုးရဲ့ policy အတိုင်းကျွန်တော်တို့တိုင်းဒေသကြီးရတယ်ဒါဆက်လုပ်ရမှာပေါ့
ပြီးခဲ့တဲ့ဆိုးကတတန်၅နှစ်အတွင်းမှာဒီတိုင်းဒေသကြီးလွှတ်တော်အပါအဝင်ဒီဝင်ကြီးချုပ်တည်းရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့တော်တော်လေးဝေဖန်တန်နေစုညံခဲ့ပါတယ်ဆိုတော့ဆရာအနေနဲ့လာမယ့် AP လာစမ်းမှာတာဝန်ထမ်းဆောင်တော့မယ်ဆိုတော့ဝင်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်တော့မယ်ဆိုတော့ဘလို့ရပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့အစီအစဉ်ရှိပါလဲခင်ဗျာ
ပဋိဌာန်းမိမှာပါနော်ဝင်ကြီးဌာန22ဌာနလုပ်လိုက်တယ်ဝင်ကြီးရေတွေလျှော့ချတိုင်းဒေသကြီးမှာလည်းအလားတူဝင်ကြီးရေတွေလည်းလျှော့ချမယ်ဝင်ကြီးဌာနလည်းအရေးရှိပြောရရင်ကျွန်တော်တို့ကအာကြစ်လက်တဲ့အစိုးရတစ်ခုဖွဲ့မယ်ပြည်သူတာဝန်ခံနိုင်အောင်လုပ်မယ်အစိုးရရဲ့အတုံးစိတ်တွေလျှော့ချအောင်လုပ်နိုင်မယ်ကျွန်တော်တို့ခေါင်းဆောင်ကအများနဲ့မှားထားတာနော်ဒီဝင်ကြီးချုပ်ဆိုလို့ဝင်ကြီးချုပ်အာဏာနော်အဲဝင်ကြီးဆိုလို့ဝင်ကြီးအာဏာဒီဟာအာဏာမဟုတ်ဒါလုပ်ပိုင်ခွင့်မယ်ကျွန်တော်တို့ရတာပြည်သူကလွှဲပေးထားတဲ့လုပ်ပိုင်ခွင့်အာဏာဒီလုပ်ပိုင်ခွင့်အာဏာပေါင်းနဲ့မကြော်တာဘူးနော်တဲ့အချက်ကနှစ်ကဘာလဲဆိုလို့ရှိရင်အလွဲသုံးစားမလို့အောင်အာနာကိုအလွဲသုံးစားမလို့အောင်ကျွန်တော်တို့စူးစမ်းမှာစေတနာထားပြီးစေတနာတတ်တတ်လုပ်မယ်ရိုးရိုးသားသားလုပ်မယ်ကြိုးကြိုးဆဆလုပ်မယ်အခရီးကျင်းစင်တဲ့အစိုးရဖြစ်အောင်လုပ်မယ်ပြည်သူတွေရဲ့ဆန္ဒကိုပြည့်ဝစွာအကောင့်ထဲဖွင့်နိုင်တဲ့အစိုးရတရားဖြစ်အောင်ကျွန်တော်တို့စူးစမ်းမယ်ဒီတိုင်းပဲကျွန်တော်တို့လုပ်မှာပဲ
ဟိုမန္တလေးတိုင်းမှာဆိုရင်လည်းဝင်ကြီးတွေကိုဆရာအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်
တော့ရွေးရမယ
်ရှိပါတယ်ဆိုတော့ဆရာအနေနဲ့မန္တလေးတိုင်းဝင်ကြီးကိုဘဒုအများရထားတာရှိပါလေ
ခင်ဗျာရထားတာကျွန်တော်တို့အခုချိန်မှာတော့ဒါကျွန်တော်ပုံမှန်လည်းပြောမယ်နော်ကျွန်တော်ရထားပြီပြီကျွန်တော်ဒါတော့သမနာစီတင်ရတယ်ကျွန်တော်မိတယ်ဝင်းကြီးဌာနဗန္ဒနာရှိတယ်ဆိုတော့အရင်ကဟာတယ်နဲတယ်အရင်ကကိုကုရှိတယ်ဟုတ်ပြီနော်အဲ့တော့ဝင်းကြီးဌာနအရေးတွေနဲတယ်ဆိုရင်ဝင်းကြီးအရေးတွေလည်းနဲမှာပါနော်အလားတူကျွန်တော်တို့တွေကပါလဲဆိုကျွန်တော်ကောင်းဆောင်တော်ဆန်းစုကြည်ရှိပါတယ်ဟုတ်နော်ဘယ်ဝင်းကြီးကိုရွေ့ရွေ့ပါပဲရွေ့ရွေ့ပေါ့နော်ကျွန်တော်တို့ကကျွန်တော်တို့ဥက္ခရာစီကို CV form နဲ့တင်ပြီးတော့မှအားလုံးညှိပြီးတော့မှဥက္ကရာအတီးပြုချက်ယူပြီးတော့ရွေးရတဲ့ဆိုတဲ့သဘောကိုကျွန်တော်ပြောချင်တာเนาะဒါပါလဲဆိုလို့ရှိရင်ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပဲဖြစ်ဖြစ်เนาะဟိုဝန်ကြီးတွေပဲဖြစ်ဖြစ်ပေါ့เนาะအားလုံးကပါတီရဲ့စီမျက်စိကန်အောက်မှာပါတီရဲ့ပညာစတန်းနေအောက်မှာပဲကျွန်တော်တို့နေထိုင်ကြမှာလိုင်းနာကြမှာ
ဟုတ်ကဲ့ဆရာအနေနဲ့ရွေးရတဲ့အထက်မှာဒီ NLD ပါတီလွတ်တော်ကိုယ်စားလှယ်ရလားဒါမှမဟုတ်တခြားပါတီတွေကပါမလားဒါမှမဟုတ်ဘူးဆိုရင်တခြားပေါ့
ကျွန်တော်တို့မူထဲမှာအပြင်မှာမှာကွကျွန်တော်ပြင်ပပညာရှင်တချို့နေရာတွေမှာပညာရှင်တွေပါမှာကိုဖြစ်မှာပါပါမယ်နော်လွတ်တော်ကိုယ်စားလှယ်တဲ့ကျန်တဲ့ဝန်ကြီးတွေရှိပါတယ်နော်တခြားပါတီကဆိုတာကတော့ကျွန်တော်တို့ကဘာပဲပြောပြောအနိုင်ရများတဲ့အခါမှာကျွန်တော်တို့ဒီကိစ္စကကျွန်တော်တို့စဉ်းစားရမယ့်ကိစ္စပဲလေနော်အဲ့တော့လောလောလတ်လတ်ကတော့ကျွန်တော်တော်တော်ကိုယ်စားလှယ်တွေကရွေးချတယ်ပဲပါတီတွေပါတယ်ကျွန်တော် specific မပြောချင်ပါဘူးเนา
ะပြင်ပပညာရှင်တွေကတော့ဘယ်လိုဝင်ကြီးဌာနတွေကိုအဓိကကန်ဆောင
်ကန်သွားမှာလဲအဲ့ဒါကတော့ကျွန်တော်တို့ကဒီຢာပေါ့နော်ပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှင်ဟိုတချို့နေရာတွေကပြင်ပကအပုပ်ကိုမရမှာဘာလို့ဆိုတော့ NLD ကဖိနှိပ်ခံခဲ့တဲ့ကာလအများကြီးဖိနှိပ်တာကိုခံနိုင်ရေးရှိတယ်เนาะဆင်းရဲတာကိုကျွန်တော်တို့ကောင်းကောင်းခံနိုင်တာရှိတယ်နော်အဲ့တော့ကျွန်တော်တို့မှာပါလဲဆိုတော့ capacity building ဆိုတော့ကျွန်တော်တို့ NLD ကဒါမျိုးမရခဲ့ဘူးဗျမရခဲ့တော့ကျွန်တော်တို့မှာအုတ်ချုပ်ရေးအတွေ့အကြုံမှာနည်းတာတွေရှိတယ်နော်စီမံကိန်းတွေနဲ့ပတ်သက်တာဘဏ္ဍာရေးတွေနဲ့ဒါပုံမှန်လင်းလင်းပြောရပေါ့အဲ့တော့အဲ့လို feeling မှာအဲ့လို ਨੇ ပယ်တွေမှာကြရင်တော့ကျွန်တော်ပညာဆရာရှင်ကိုတုံးမယ
်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါအခုတော့ရာထူးကနေအနားယူတော့မယ်သမရဦးသိန်းစင်ရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်သုံးသက်တင်ပြမှာပါရှင်သမရတဲ့အဖြစ်ရွေးချယ်တင်မြှောက်ခံထားရတဲ့ဦးထင်ကျော်ဟာဒီကနေ့မတ်လ30ရက်နေ့မှာကျန်းသစ္စာကျင်းဆိုတော့မှာဖြစ်တဲ့အတွက်သမရဦးသိန်းစင်ရဲ့9နှစ်တာလုပ်ငန်းတာဝန်တွေလည်းပြီးဆုံးသွားပြီဖြစ်ပါတယ်။ သမနာဦးသိန်းစိန်ရဲ့ပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်အမြင်သဘောထားတွေကလည်းမြမအရေးသုံးသက်သူတွေကြားမှာအမျိုးမျိုးရှိနေတာပါကိုသိန်းထိုင်ဦးကနေပြီးတော့စူးစီးတင်ပြထားပါတယ်ရှင
်သမနာဦးသိန်းစိန်ကငင်းချမ်းစွာအတွင်းကူပြောင်းရေးအတွက်အော်မြင်မြင်ဆောင်ရွက်ခဲ့သူပြုပြင်ပြောင်းလဲရေးတွေအစပြုခဲ့သူအဖြစ်အသိအမှတ်ပြုပြောဆိုသူတွေထဲမှာအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ကဂုဏ်သုဆောင်ဘာမော့ကDavid Steinberg le bawin ma de
We have to understand that the reforms in Myanmar are very unusual in the world. They came from the top. They didn't come from in the streets. And there's only one other place
မြန်မာနိုင်ငံရဲ့ပြောင်းလဲတွေဟာကမ္ဘာမှာဖြစ်ရဖြစ်စဉ်မဟုတ်တဲ့စိတ်ကိုထူကြတဲ့ပုံစံနဲ့ပြောင်းလဲခဲ့တာကိုကျွန်တော်တို့နားလည်ဖို့လိုပါတယ်။ဒီပြောင်းလဲတွေဟာထိပ်ပိုင်းခေါင်းဆောင်ပိုင်းကလာတဲ့အကောင့်တွေပေါ်တဲ့ပြောင်းလဲတွေပါလမ်းမောကနေလူတို့အုံကြွမှုတွေကြောင့်ပြောင်းလဲလိုက်တာမဟုတ်ပါဘူး။ဒါမျိုးကအာရှမှာဆိုရင်ထိုင်ဝမ်မှာပဲရှိခဲ့တာပါ။ထူးခြားတဲ့အပြောင်းလဲတွေအတွက်ခေါင်းဆောင်ပိုင်းကတာဝန်ယူဆောင်ရွက်ခဲ့တာပါ။ဒီအပြောင်းလဲတွေကိုအငြင်းစားဗိုလ်ချုပ်မှုကြီးသန်းရွှေရဲ့ခွင့်ပြုချက်မပါဘဲနဲ့သမ္မတဦးသိန်းစိန်လုပ်နိုင်ခဲ့တာမဟုတ်ပါဘူး။သမ္မတဦးသိန်းစိန်အနေနဲ့စုတက်ပူပြီးဝါရင်တဲ့စစ်တပ်ခေါင်းဆောင်တွေပါဝင်တဲ့လက်ရှိစစ်တပ်ရဲ့အခြေခံပြီးသားအခန့်ကဏ္ဍအတိုက်ခံတွေရဲ့ပဋိပက္ခနဲ့နိုင်ငံတကာအတိုင်းအဝိုင်းဒီလိုပဲပေါင်းစုံကြမှာချိန်ခွင်ရှားထိမ့်ညှိပြီးအချိန်တိုတိုအတွင်းအပြောင်းလဲတွေဖော်ဆောင်သွားတာတွေ့ရမှာဖြစ်ပါတယ်
။သမ္မတဦးသိန်းစိန်လက်ထက်ဒုတက်မှုတချို့ရှိခဲ့တဲ့ဆိုတာဟု1990ခုနှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဒူးလဲဖြစ်ပြည်ပရောက်ဆိုရဖွဲ့မှာအဖွဲ့ဝင်ဒူးလဲဖြစ်တဲ့ဒေါက်တာတင်းဆွေကလက်ခံပါတယ်။ဒါပေမဲ့လည်းသူဟာပြုပြင်ပြောင်းလဲရေးဓမ္မတယောက်တော့မဟုတ်ဘူးဆိုပြီးဒေါက်တာတင်းဆွေကမြင်ပါတယ
်။အရေးကြီးတဲ့မြေဆုံရေကာတာစီမံချက်ကို9နှစ်တာတားထားခဲ့တာကတော့ကျူစွားမဲ့ဟလာရဲရင်နဲ့ဆုံးဖြတ်လို့မြင်ပါတယ်ဒါပေမဲ့တရုတ်ပြည်နဲ့နေဆက်ရေးတွေမှာသူ့လက်ထက်မှာပေါ့တိုက်ပွဲတွေကြီးဖြစ်လာတယ်အဲ့ဒီအတွက်ကျွေးတွေကိုအတုံးလုံးအများကြီးနဲ့ချေယူပြီးတရုတ်ကိုမျက်နှာပြန်လို့ရသလားလို့တောင်းမေးစရာဖြစ်လာပါတယ်နောက်ငင်းငိုင်းလုပ်ငန်းစဉ်အဆင့်တစ်ခုတော့လုံသွားနိုင်တာမှတ်ပါတယ်ဒါပေမဲ့အပြစ်ခက်ရဲ့စိတ်မှုအတိုင်းတာတစ်ခုနဲ့လက်ပတ်ထိုးစာရွက်တစ်ခုသာကျင်ရပါတယ်ရည်စီစဉ်တရက်ကိုတနည်းဖြင့်9နှစ်ခန့်စီမံချက်တရက်ကိုငွေတန်ပေါင်းများစွာနဲ့ဝယ်လိုက်တာသာဖြစ်တယ်လို့မြင်ပါတယ်။အချို့ပြောရရင်ဦးသိန်းစင်ဟာပြုပြင်ရေးသမားမဟုတ်ပါဘူး။ပြုပြင်ပြောင်းလဲရေးကိုအန်အလီကဦးစီးပြီးတော့နှစ်ပေါင်းများများစွာကြိုးစားလာခဲ့ရတဲ့အတိုင်းအတာတစ်ခုရလာချိန်မှာစတင်ကပ်ပြရတဲ့ပွဲဥတွေပွဲမှာဦးသိန်းစင်ကသရုပ်ဆောင်ခွင့်ရတဲ့မင်းသားတစ်လက်သာဖြစ်ပါတယ်။ဒူကရိန်ဟာမူဟောင်းကြီးကိုအဓိကဆုတ်ကန်ခဲ့သူတွေကထိတ်ဆုံး၄-၅ယောက်ထဲကတယောက်အပါဝင်ဖြစ်ပြီးဆက်လက်ပြုပြင်ပြောင်းလဲလုပ်မှာကိုခုခံကာကွယ်နေသူသာဖြစ်ပါတယ
်။သမ္မတအသည့်အဖြစ်ရွေးချယ်ခံထားရတဲ့ဦးထင်ကျော်ကျန်းသက်စာကျင်းဆိုမှဖြစ်တဲ့အတွက်သမ္မတဦးသိန်းစိန်ရဲ့၅နှစ်တာဝန်ပြီးဆုံးသွားပြီဖြစ်ပါတယ်။သူ့အနေနဲ့နောင်ဆိုရတင်မှာတာဝန်ယူမဲ့သူကိုဘယ်လိုဆောင်ရွက်စေချင်တဲ့ဆန္ဒရှိပါသလဲ။သူ့ရဲ့မျှော်မှန်းချက်တွေနဲ့ပတ်သက်လို့2014ခုနှစ်နိုဝင်ဘာလကVOA မြန်မာပိုင်းစီစဉ်တဲ့တီးသန့်တွေးဆမေးမြန်းခန်းမှာအခုလိုပြောခဲ့ဘူးပါလေ
ဘလူပဲဘုန်းကလို့တိုင်းပြည်ခေါင်းဆောင်အနေနဲ့တက်လာတက်လာတိုင်းပြည်အကျိုးရှိမဲ့အလုပ်တွေကိုတော့ဆက်ပြီးတော့ကျွန်တော်တုံးပြီးတော့ကျွန်တော်ကဝါစီချင်တယ်ခုနကဘာဖြစ်ကျွန်တော်ဒီကနေ့လုပ်နေတာဟာလာဒီပန်းနိုင်ရံတွေစထွက်ပြီးတော့ခရီးလမ်းတစ်ခုတော့ကျွန်တော်ရောက်နေတာတော့ပေးကြအောင
်
အဘယ်နေရာထိရောက်နေလဲဆိုတာအတိအကျကျွန်တော်တို့မပြောနိုင်ပေမဲ့တနေရာတော့ကျွန်တော်ရောက်နေတယ်စပြီးတာထွက်တဲ့နေရာတော့မဟုတ်တော့ဘူးခုနကအဲ့ဒီရောက်နေတဲ့ဟာကိုတိုက်ပြီးအတွက်ကောင်းအောင်နောက်တက်လာတဲ့လူရဲ့ရှေ့ကိုဆက်ပြီးတော့တုံးသွားပေးဖို့လုပ်ပါတယ်။အော်အရင်လောက်ထားတဲ့လူတွေအကုန်ဖြတ်တက်ကပြန်ဆဆိုရင်ဘာဖြစ်တိုက်ပြီးနင့်တာမှာဒါတခုပဲကျွန်တော်ကစိုးရင်ပါ
။တမတော်ဦးသိန်းစိန်ကသူ့အနေနဲ့တာဝန်တွေလွှဲပြောင်းပြီးတဲ့အခါသူ့ဆောင်တဲ့ပြည်အောင်စုကြက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်သွားဖို့ရည်ရတဲ့အကြောင်းပြီးခဲ့တဲ့မလဇန်ကနေပြီးတော့မှ VOA မြန်မာပိုင်းစီစဉ်ဌာနမှူးနဲ့အဖွဲ့ဝင်တွေကိုတွေ့ဆုံနှုတ်ဆက်တဲ့အချိန်ပြောဆိုထားခဲ့ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးစူးစီးတင်ပြသွားတာပါရှင်။မကြခင်မှာတော့နနခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူအင်္ဂါနေ့ညတိုက်ရိုက်လီလိုင်းစီစဉ်ကိုထုတ်လွှင့်မှုရှိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် BOA မြန်မာပိုင်းရဲ့ပုတ်တပူးနေ့နဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 kilohertz 12123လိုင်းတိုမီတာ32 kilohertz 9325လိုင်းတိုမီတာ40 kilohertz 9433ညတို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
ပေါ့နော်ဒါပေမဲ့လက်တွေ့ကြည့်တဲ့အခါမှာကျမတို့ကစီစနစ်ဆိုးစနစ်ပြတ်ကြည့်တဲ့မှာလူရဲ့စိတ်ဓာတ်တွေစရိတ်ဓာတ်တွေကလည်းပြက်စီးနေတော့ဖြစ်ချင်းနဲ့ငင်းတော့ကျမတို့လေနေချင်းညချင်းနဲ့တော့ဒီလိုအပြောင်းလဲကိုဟိုဖြစ်
ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာသရရှင်ဒီအပြည့်အစုံနားဆင်ရမှာပါ။ဒါပြင်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဥကြော်စံတာနဲ့ဥဆက်မှုတွေတို့ကကောက်နှုတ်တင်ပြမှာပါရှင်
။ The Lady and Authoritarianism in Myanmar ဂျွန်ဆန်စုကြည်နဲ့မြန်မာနိုင်ငံအာဏာပြအုပ်ချုပ်ရေးစနစ်ဆိုတဲ့ခေါင်းစဉ်နဲ့အန်ဒရူးဆာတုံးတဲ့ရည်သားထားတဲ့ဆောင်းပါးကို Nikkei Asian Review မှာဖတ်ရပါတယ်။ဒေါန်ဆန်းစုကြည်ပေါ်လူရရဲ့အမြင်ဟာပြီးခဲ့တဲ့နှစ်အနည်းငယ်လောက်အတွင်းမှာသီးသီးသာသာပြောင်းလဲမှုရှိလာခဲ့ပါတယ်။ဒီမိုကရေစီကောင်းဆောင်ရဲ့လို့ချီးကျူးထောက်ပံ့ပြုကြတဲ့အချိန်ထဲမှာပဲမောက်မာသူအလျော်တင်းမလုပ်နိုင်ဘူးဖြစ်ပြီးရွေးကောက်ပွဲနိုင်လာတော့အာဏာရှင်အုပ်ချုပ်ရေးစနစ်တရက်ကနေနောက်အာဏာရှင်အုပ်ချုပ်ရေးစနစ်တရက်စီကိုအစထုတ်လာလေမလားလို့တချို့ကသုံးသပ်နေကြပါတယ်။လူကြံများထင်ရှားတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ဓာတ်တဘာဝကိုခံမှန်းရတာတကယ်တော့ခက်ခဲလှပါတယ်။အထူးသဖြင့်ဒေါအောင်ဆန်းစုကြည်ကဘာပြောရဲဒါဟာဒေါအောင်ဆန်းစုရဲ့သဘောထားဆိုပြီးမြန်မာနိုင်ငံထွက်လာတဲ့သတင်းတွေကလည်းသိပြီးစိတ်ချရတာတော့မဟုတ်ပါဘူး။သို့တော်လည်းသူကအစိုးရကိုတကယ်ဥဆောင်တော့မယ်ဆိုတော့ခိုင်မာတဲ့ပုဂ္ဂိုလ်ရေးခေါင်းဆောင်မှုပုံစံနဲ့သွားမယ်ဆိုရင်ဒါဟာဓမ္မတိထံကြနိုင်သလားဆိုတာကိုပဲသုံးသပ်လိုပါတယ်။သူဟာမြန်မာပြည်အတွက်တာဝန်ရှိတယ်လို့ယုံကြည်တယ်တိုင်းပြည်အရေးကိုမိသားစုအရေးထက်ရှေ့တန်းထားဦးစားပေးခဲ့သူဖြစ်ပါတယ်။လွန်ခဲ့တဲ့25နှစ်တာအတွင်းနိုင်ငံတကာသမ္မတရေးဝန်ကြီးချုပ်တွေကဒလိဒဇသူကိုဆက်ဆံခဲ့ရပါတယ်။ကမ္ဘာအဖွဲ့အစည်းတွေကသူကိုမင်ကွန်းပြောဖို့ဖိတ်ကြားခဲ့ရပါတယ်။ဒီလိုနဲ့မြန်မာနိုင်ငံစီကိုဒီလူတွေတိတ်ညွတ်လာအောင်သူကပဲဆွဲဆောင်နိုင်ခဲ့တာပါ။မြန်မာနိုင်ငံရေးဟာလွတ်လပ်ရေးမရခင်ကတည်းကဥစုကွဲ၊ပုဂ္ဂိုလ်စွဲ၊အကွဲအပြဲတွေပဋိပက္ခတွေများလွန်လို့စစ်အာဏာရှင်စနစ်ပေါ်ထွန်းလာခဲ့ပြီးစစ်တပ်ဟာစီကံတင်ကြတဲ့ဖွဲ့စည်းမှုနဲ့အာဏာတည်မြဲအောင်အုပ်ချုပ်ခဲ့တာဖြစ်ပါတယ်။စစ်တပ်အနာတီမြဲစီတဲ့နောက်အကြောင်းတစ်ချက်ကတော့သစ္စာစောင့်တိမှုကြောင့်ပဲဖြစ်ပါတယ်။ခေါင်းဆောင်ကိုဘယ်တော့မှမေခွန်းမထုတ်ခဲ့ကြပါဘူး။နောက်မြန်မာနိုင်ငံမှာမတူကွဲပြားတဲ့တိုင်းရင်းသားတွေ၊ဘာသာရေး၊နိုင်ငံရေး၊စီးပွားရေး၊လူမှုရေးဥစုတွေကလည်းများပြားလာပါတယ်။ဒါကြောင့်လဲစစ်တပ်ဟာတင်းကြပ်ခိုင်မာတဲ့ဗဟုအစိုးရချုပ်ကိုက်မှုစနစ်နဲ့ထိန်းချုပ်ထားခဲ့တာပါ။ဒေါအောင်ဆန်းစုကြည်အနေနဲ့လည်းသူ့အစိုးရကိုအောင်မြင်ဖို့ယက်တည်နိုင်ဖို့အတွက်စစ်တပ်နဲ့ရှင်းလင်းလျှောက်တာပြလဲဆွဲတာဆိုသလိုနေထိုင်မှဖြစ်မယ်ဆိုတာကိုသဘောပေါက်ပါတယ်။ဒီချက်တွေအလုံးဟာဒေါအောင်ဆန်းစုကြည်ရဲ့အစိုးရဆိုင်ရာအာဏာကျင့်သုံးရေးဆိုင်ရာအတွေ့အမြင်တွေပေါ်မှာလွှမ်းမိုးခဲ့တယ်ဆိုတာသံသယရှိစရာမလိုပါဘူး။သူရဲ့ခိုင်မာတဲ့ခေါင်းဆောင်မှုပုံစံဟာသူရဲ့ပင်ကိုယ်စရိုက်ကပေါ်ထွန်းလာတာဖြစ်ကောင်းဖြစ်နိုင်ပေမဲ့မြန်မာနိုင်ငံရဲ့ခက်ခဲတဲ့နိုင်ငံရေးဘဝအတွက်အဝင်ခွင့်ကြဖြစ်အောင်အကွက်ချစီစဉ်ထားတဲ့ဗျူဟာတရက်လည်းဖြစ်လိမ့်မယ်လို့သုံးသပ်ရေးသားထားပါရခင်ဗျာ
။မြန်မာနိုင်ငံရဲ့အစိုးရတဲ့အပေါ်အကဲဖြတ်သုံးသပ်ခြင်းဆိုပြီးတော့ခေါင်းစဉ်နဲ့ဒီ diplomat online စာဆောင်မှာ Joshua Colansis ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးတင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တွေအများစုပါဝင်တဲ့အစိုးရအဖွဲ့ကိုကြေညာခဲ့ပါတယ်။ဒါပေမဲ့ကာကွယ်ရေးဝန်ကြီးဌာနလိုတက်မတော်နဲ့ဆိုင်တဲ့အရေးကြီးတဲ့ဝန်ကြီးဌာနတချို့ကလွှင့်ကြံတဲ့နေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ယူထားတာတွေ့ရတယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၄ခုကိုတာဝန်ယူဖို့ဆုံးဖြတ်ထားတယ်လို့လည်းဆိုပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းစားနိုင်ငံအများစုရဲ့အတွင်ကူးပြောင်းကာလတွေမှာကြုံကြရတယ်လို့တချို့သောနိုင်ငံရေးသမားတွေဟာသူတို့တာဝန်ယူကြရမယ့်ဝန်ကြီးဌာနတွေမှာကောင်းကောင်းကြီးသိရှိနားလည်တက်ကြွကြသူတွေရှိသလိုတချို့သောသူတွေကတော့ပါတီပေါ်မှာတိဆာရှိကြသူတွေဖြစ်ကြပေမဲ့လုံနိုင်ကိုင်နိုင်စွာအရေးချင်းကတော့တန်တရားရှိနေကြသူတွေဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။နေရာတွေအများစုကတော့ Adogu, Yichinshi, Zurigo, Pia Tara, Tria Vare, Lude, Suvare, Hotanek, Yitola, Yi, Winitana, Winji, U Omon, Sui, Sezune, Lezura, Adi Longangrima, Jen Legazu, Pipare, Duye, Inle, Princess, Resort, Hasui, A Gonzo, Winsamu, Pide, Mimanang and Dunga, Hotari Dema, Dima, Bu, Kanta, Du Pide, Lule, Taubia, Tavare. တိုင်းသားရေးရဝန်ကြီးဖြစ်ခန့်အပ်ထားတဲ့နိုင်တက်လွင်ဆိုရင်လေကာလကြာမြင့်စွာမွန်မျိုးသားပါတီရဲ့ခေါင်းဆောင်ဖြစ်ခဲ့တယ်လို့လူမျိုးစုတိုင်းသားတွေအများပြားကလေးစားကြသူတွေဖြစ်တယ်လို့ထောက်ပြထားပါတယ်မြန်မာမီဒီယာတွေနဲ့နယူးယောက်တိုင်းစတဲ့စာဆောင်တွေမှာဘန်နာရေးဝန်ကြီးဖြစ်ခန့်အပ်ဦးကျော်ဝင်းနဲ့စီးဝါရေးဝန်ကြီးဦးတမ်းမြင့်စသူတွေဟာဒေါက်တာဘွဲ့တွေအတူတွေဖြစ်တယ်ဆို တဝင်ကိုသူ့ကိုပဲပေးရခဲ့ပါတယ်။ဒါဟာသူ့ရဲ့ဘွယ်သူဂုံသူတဲ့ပါတီပေါ်မှာတစ္ဆာရှိမှုပါတီရဲ့စီးပွားရေးကော်မတီကသူ့ပေါ်မှာယုံကြည်လို့ခန့်အပ်ခဲ့တာဖြစ်တယ်လို့ရေးသားထားပါတယ်။ဒီလိုမျိုးကိစ္စတွေဟာခလုတ်ကတဲ့နေပြည်နေတဲ့အပြောင်းလဲကာလမှာအမြဲတမ်းရှိနေတတ်တာပဲဖြစ်တယ်ဆိုပြီးတော့တုံးသက်ရေးသားထားပါတယ်ခင်ဗျာ။
အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
Red Letter Day
ဖြစ်ပါတယ်။စာလုံးပေါင်းက RED Red ကအနီရောင် LEDER letter ga sa damam ho salo DAY D ga ni damam ho ye so ro sakwai khun ye dai yai de be ga ro sa lo ni yaung ni bo tora shi mya calendar pye kadin go chi me so yin de ni ma la paung 12 la shi de ye twi ha taman ye twi phi yin ganan twi go a me yaung nei poun nei tha ra twi ya pi ni du ni ye twi ma ro ganan twi go a ni yaung nei poun nei tha ra goတီထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှာဆိုဘာသာရေးအခကြီးရဲ့ကြီးတွေလို့တကြံလို့နှစ်သိခုချင်းလို့မြမလွတ်လပ်ရေးနေလို့တနိုင်ငံလုံးအစ်စ်နဲ့ရုံးပိပေးရတဲ့နေသူနေမြမျိုးတွေအတွက်ပြည်ကလေးမှာနေကိုကြီးညွှန့်တဲ့ကဏ္ဍတွေကိုအနီရောင်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်ဒါကြောင့်မလို့ Red Letter Day ရဲ့ idiom အသေးပဲကတော့ကုဘွားမှာအရေးကြီးတဲ့နေပဲဖြစ်ပါလိဥပမာကိုလက်ထက်တဲ့နေလို့ကိုသားလေးသမီးလေးမွေးတဲ့နေ့လို့ဘဝမှာထူးခြားတဲ့နေ့မင်းမရနိုင်တဲ့နေ့တွေလို့ပေါ့ဒီသုံးနဲ့ပတ်သက်လို့ George Rupp ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The day my son was born was a red letter day for me. He is also the first grandchild for my parents.
ကျွန်တော်သားလေးမွေးတဲ့နေ့ကတော့ကျွန်တော်အတွက်မင်းမရတဲ့နေ့တူပါပဲသူကကျွန်တော်မိဘတွေအတွက်လေမြေးဦးလေးဖြစ်တာကိုဗျာလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The day my son was born was a red letter day for me. He is also the first grandchild for my parents.
ကိုဘွားမှာထူးခြားတဲ့နေ့မင်းမရနိုင်တဲ့နေ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Red letter day
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေပါတယ်ရှင်အခုတော့မတ်တင်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါဒီအစီအစဉ်ဟာပြန်ပြီးတင်ဆက်တာဖြစ်တာကြောင့်သောရရှင်တွေဓာတ်ရိုက်ပါဝင်ဆွေးနွေးလို့မရကြောင်းအသိပေးပါရစေရှင်မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ဒီညမိုးလင်းတာနဲ့အစိုးရသစ်ကလည်းအာဏာလွှဲပြောင်းရပြီးတော့မှဖြစ်ပါတယ်ဒီအချိန်မှာပဲအစိုးရသစ်အတွက်တခဲနဲ့မဲထည့်ခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အကြီးမားဆုံးစန္ဒလို့ဆိုရမယ်ဒီအဂတိလိုက်စားမှုလက်တင်ရာစားတော့ခေါ်နီးစပ်ရာအခွင့်အရေးပေးနေမှုတွေယွန်းနေပပျောက်ပြီးလူတို့လူတန်းစားအလုံးတို့အတွက်ဒန်းတူခံစားခွင့်ရမယ်အခြေအနေမျိုးအခွင့်အလမ်းမျိုးကိုမြန်မာပြည်သူတွေရရှိခံစားနိုင်ခွင့်ဘလောက်ရှိလာမလဲဆိုတာနဲ့သောရရှင်တို့ရဲ့စန္ဒတွေကိုလည်းကျမတို့ဒီညမှာဆွေးနွေးချဖို့ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်ကတော့စီးပွားရေးလုပ်ငန်းရှင်ကြီးတူဖြစ်တဲ့ဒေါက်တာဆိုးထွန်းနောက် Triangle Women အဖွဲ့ကမက်ခင်လီနောက်လွှတ်တော်အမဟောင်းဒေါက်တာညွညွတင်းတို့ကိုဖိတ်ခေါ်ထားပါတယ် ဒီပါဝင်ဆွေးနွေးကြမယ်သောရရှင်နေစာနဲ့ပေးပို့ဆွေးနွေးထားတာတွေ VOA ရဲ့နောက် Facebook ကနေဆက်သွယ်ဆွေးနွေးထားတာတွေလည်းအများအပြားရှိနေပါတယ်တတ်နိုင်သလောက်အားလုံးပါဝင်ခွင့်ရဖို့တူတူနဲ့လိုရင်းဆွေးနွေးကြရအောင်ပါရှင်အခုရေဆုံးတော့ကျွန်မဒေါက်တာဆူထွန်းကိုဟိုဆွေးနွေးပေးစီခြင်းပါတယ်ရှင်အစိုးရတဲ့လက်ထက်မှာစီးပွားရေးလုပ်ငန်းတွေမှာဒန်းတူအခွင့်အရေးရဖို့ဆရာတို့ဘလောက်မျှော်လင့်ထားပါလဲနောက်ဒီအဂတိလိုက်စားမှုရောနေပြီးတော့နှိစက်ရအခွင့်အရေးရနိုင်မှုတွေရော့သွားနိုင်မလားစီးပွားရေးအဝင်အဝိုင်းမှာရောဘလို့များမျှော်လင့်ချက်တွေရှိနေပါလဲရှင်ဟုတ်ကဲ့
ကျွန်တော်ကတော့ဒီကိစ္စကိုအတူတူတက်မှာတော့ကျွန်တော်အနေနဲ့ဒါနိုင်ငံသားတိုင်းပြည်ထောင်စုမှာပါတဲ့အတိုင်းဒုလိအခွင့်အရေးရရှိလို့မျှော်လင့်ပြီးတော့ကျွန်တော်ကဒါဒီလိုများစွာဆွေးနွေးပွဲရွေးချယ်ကြတာဖြစ်ပါတယ်ကျွန်တော်ရရှိနေတာမှာတော့ကျွန်တော်အနေနဲ့ဒီဒီလိုလည်းငါတို့ကလည်းများပါသေးတယ်ဒီစားဝိစားတွေမှာဖြစ်ဖြစ်ကျွန်တော်ကအချို့ဝိစားတွေမှာခုနဗလန်ဟုရှိခဲ့တယ်ကျွန်တော်ကျွန်တော်ဒီလိုလေးနဲ့ဂျန်လေးကိုညီရတဲ့ကြောင့်မို့မျက်နှာပေးခြင်းတွေအများကြီးရှိခဲ့တယ်လို့ကျွန်တော်ကလည်းရှိခံစားနေရတဲ့အခြေပါတော့
ဟုတ်ကဲ့ရှင်အဲ့တော့ဒီဆရာတို့အခုလောလောဆယ်ပေါ့လေဆရာတို့ဒီစီးပွားရေးအဝင်အဝိုင်းထဲမှာအရောစီးပွားရေးဟိုလုပ်ငန်းလုပ်ကင်ရမယ်ပုံစံအလားအလာတွေများဆရာတို့ဟိုပြောင်းလဲသွားပြီလားရှင်ဘလို့များလှုပ်လှုပ်ရှားရှားရှိနေပါလဲ
လက်ရှိကတော့ကျွန်တော်အနေနဲ့ဥပမာရတင်တာအစိုးရကြီးအစိုးရဒီမှာခေါ်တဲ့နေရာမှာလေကျွန်တော်ကဟိုဇာတ်လမ်းကြီးရှိရပါမယ်ဆရာကျွန်တော်ဘာလို့ဒီလိုဒီနည်းနဲ့ဆီတင်ပြီးတော့ပေါက်ကြရမယ်လို့ဒီခံမျိုးပေါ့နော်။ဒါပြည့်ကြလဲကျွန်တော်ကဒီမှာဒီချီးနေတာသမီးရခေါ်ရတဲ့နေရှိတယ်။ကျွန်တော်ကဒီဒီကနေနာပေါက်ရဲ့ဒီနေရာမှာဟိုဒီပေါ်မရှိတူရတဲ့အဲ့ဒီဥပဒေတွေတိစားပြီးပေါ့နော်။ဒါကကျွန်တော်ဒီနေရာဒီနေရာကြီးရေးတဲ့နေရာမှာလေရင်းနေတာဟုတ်ရှိအကျိုးအရပင်နာတော့ကျွန်တော်တင်ရလို့ရမ်းနေပြီးတော့ကြည့်ရမှာအောင်ရင်းထွက်နေတာမျိုးပေါ့နော်ဒါရီကဘိုင်းဆက်ဆက်နေလို့ဆိုရင်ကျွန်တော်ကခုနဒီဟာလေးလိုက်စားမှုနဲ့များကျွန်တော်ကဒီဆက်နေမှုများဆိုတဲ့ဟာတော့ဒီအားလုံးကအတန်မရရှိနေကြတော့ပေါ့နော်
ဟုတ်ကဲ့ပါအခုတော့ဒီကျွန်မအခွင့်အရေးလှုပ်ရှားသူမက်ခင်လေးကိုအလှည့်ပေးချင်ပါတယ်ရှင်ဒီမက်ခင်လေးရှင်အဲ့တော့လူမှုရေးပိုင်းမှာရောဘလောက်ဒန်းတူအခွင့်အရေးရလာနိုင်မဲ့အလားလာရှိပါလဲရှင်အရင်တုန်းကတော့ဒါဘသူနဲ့နီးစပ်လို့ဘသူကြောင့်ကားမရရဆိုတဲ့နေရာမှာတောင်းကားရက်တယ်ဆိုတဲ့ဟာမျိုးအထိရှိတယ်ဆိုတော့လူမှုရေးပိုင်းမှာရောဒန်းတူအခွင့်အရေးဟိုတပြေးညီအခွင့်အရေးရဖို့အလားလာပေါ့နော်မက်ခင်လေးတို့ဘလို့များမျှော်လင့်ပါလဲ
ဟုတ်ကဲ့ပါပထမအဆုံးကတော့ဒီအစိုးရတဲ့အနေနဲ့တော့ဒီဟိုအချင်းချင်းအခြားဆောင်မှုတွေကိုကင်တွယ်မယ်ဆိုတော့တို့လည်းပုံမှန်လေးနဲ့ပြည်သူလေးနဲ့ပြောထားတဲ့အတွက်တို့တော့တက်နိုင်လည်းများဒီပေါ်မှာအယုံဆိုင်ပြီးလုံမှာပေါ့နော်ဒါပေမဲ့လက်တွေ့ကြည့်တဲ့အခါမှာကျမတို့ကဒီစနစ်ဆိုးစနစ်ပြတ်ကြီးထဲမှာလူရဲ့စိတ်ဓာတ်တွေစာရိတ်တွေကလည်းပြက်စီးနေတော့ချက်ချင်းနဲ့ငင်းတော့ကျမတို့လေနေချင်းညချင်းနဲ့တော့ဒီလိုအပြောင်းလဲကိုဟိုတိတိတတ်တာမြင်ရလိမ့်မယ်လို့တော့ကျမမထင်ဘူးရှင်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ကအခုပြောင်းနေဆိုတဲ့ဟာလေအပေါ်ပိုင်းပေါ့နော်ဝင်ကြီးအဆင့်လောက်ပဲဒီ NLD ကနေပြီးတော့ခံရတဲ့သူတွေဖြစ်တယ်။ကျန်တဲ့အောက်ကအဆင့်ဆင့်တော့ဝင်နှန်းတွေနော်အားလုံးကကျတော့အရင်ရှိပြီးသားစနစ်ဟောင်းတွေမှာပဲသွားပြီးတော့ကျမတို့ကဟိုကျင့်သုံးပြီးတော့လေပတ်ရတာဖြစ်တဲ့အတွက်အဲ့မှာအခက်အခဲတွေအများကြီးရှိပါမယ်။အပေါ်ဝင်ကြီးအဆင့်လောက်ကပြောင်းဘောပေါ့နော်ပြောင်းတောင်မှပေါ့အောက်ကအချင်းချင်းကလိုက်နာမှုတွေရှင်းသုံးမှုတွေရှိပါမလားဆိုတာကိုလည်းကျမတို့ဟိုဆွေးနွေးကြရဖြစ်ပါတယ်အဲ့ဒါကလည်းကျမတို့အတွက်အကြီးမားဆုံးစင်ခေါ်မှုဖြစ်ပါတယ်ခုနအမပြောသလိုပေါ့လူမှုရေးကိစ္စတွေမှာကားမရမရမလားဆိုတော့ဒါကကျမတို့ဘာနဲ့ပူသွားဆိုင်မလဲဆိုရင်ကျမတို့ civic education နဲ့လည်းဆိုင်နေပေါ့လူတွေအသိစိတ်ဓာတ်မှာဒါမျိုးရှိနေအောင်ပေါ့နော်ဟိုအရာရှိရဲ့သားသမီးမှမဟုတ်ဘူးအားလုံးမှာဒီသိစိတ်ဓာတ်တွေရှိနေအောင်တော့ပညာပေးအလုပ်နဲ့အဲ့ဒါပူဆိုင်မယ်ပေါ့ကျမခုနပြောတဲ့ဟာကတော့အစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်အခြားသောသက်ဆိုင်ရာပေါ့နော်တာဝန်ရှိတဲ့သူတွေအနေနဲ့ကတော့ကျွန်မထင်တယ်ဒီအစိုးရအနေနဲ့အဲ့ဒါကြီးမားတဲ့အခက်အခဲတစ်ခုလို့ပေါ့ပေါ့နော်ဖြစ်နိုင်တယ်လို့ထင်တယ်ဟိုဖြစ်နိုင်ကြရတော့တကယ်လက်တွေ့လုတ်တဲ့အခါမှာတော့ဖြစ်နိုင်ကြရအခုလောလောဆယ်5နှစ်တန်းတွင်းမှာအထူးသဖြင့်ဒီပထမနှစ်တတန်းကျမှာတော့တော်တော်လေးနှဲလိမ့်မယ်လို့ကျမကတော့ထင်ပါတယ်။ဘာလို့ဆိုတော့စနစ်ဆိုးစနစ်ပြက်ကြီးကျမဝန်ကစားရတာဖြစ်တဲ့အတွက်တော်တော်မှအခက်အခဲရှိမယ်လို့ထင်လို့ပါ
။ဟုတ်ကဲ့ပါရှင်မခင်လေး။ကျမတို့ရဲ့ဒီပါဝင်ဆွေးနွေးဖို့သောရရှင်တွေကိုကျမတို့အလှည့်ပေးခြင်းပါတယ်။ဟိုပထမဆုံးတော့ကိုမျိုးပါဝင်ဆွေးနွေးပါရှင်
။ဒီလိုကကျွန်တော်တို့ဒီဆိုးရွားတက်လာတဲ့အချိန်မှာကျွန်တော်တို့ဦးပြည့်ကြီးပြောနော်ခင်ဗျာအမကြီးဆွေးနွေးတော့ဦးပြည့်ကြီးဝန်ကြီးကြီးကိုပြောင်းလဲဖို့ဖြစ်နိုင်တယ်လို့ပြောပါတယ်။သူအခက်အခဲရှိတယ်ပေါ့နော်။ကျွန်တော်အမြင်လေးကိုနည်းနည်းပြောပြပါမယ်ကျွန်တော်တို့ဒီအခုလက်ရှိပေါ့နော်ဒီစီးပွားရေးမှာကျွန်တော်နိုင်ငံတော်ရဲ့စီးပွားရေးအားလုံးမှာကျွန်တော်ဘုံပြထားတာကျွန်တော်တို့ဌာနဆိုင်ရာတွေဘုံပြထားဖြစ်ပါတယ်အဲ့တော့ကျွန်တော်ထွေအုပ်လူမျိုးပေါ့ဗျာထွေအုပ်ချုပ်ရေးဌာနလူမျိုးတွေကနေပြီးတော့ကျွန်တော်တို့အဖြစ်အပျက်ကျွန်တော်တို့ထောက်ခံပြည့်အလို့မျိုးယူရပါမယ်အဲ့ဒါတွေကကျွန်တော်တို့က
ီလိုထောက်ခံချက်တွေရနေပြီးတော့ကျွန်တော်တို့ကြောင်ကျိုးတွေဟိုကျွန်တော်တို့လက်ဆက်လက်ပေးလက်ယူတွေမတမာမှုတွေအသတိလိုက်စားမှုတွေတော့အဲ့လောက်ပိုင်းဝင်အာဏာကိုအလွယ်သုံးစားပြုပြီးတော့တော့ကျွန်တော်တို့လောက်ပိုင်းဝင်အာဏာတွေအလွယ်သုံးစားပြုမှုတွေကိုဟိုဖြစ်လာစီတာပါအဲ့တော့ဒါတွေကိုစောင့်ကြည့်နိုင်မှုတွေဆိုလို့ရှိရင်ကျွန်တော်တို့အဓိကဌာနဆိုင်ရာတွေကိုဘ ਹੁ ပြုတဲ့စီးပွားရေးစနစ်ကိုကျွန်တော်တို့ပြင်ဆင်ဖို့လိုပါလေ။နောက်ပြီးတော့အဲ့ဒါမျိုးပြင်ဆင်ပြီးမှလည်းကျွန်တော်တို့ကကြည့်ကြည့်ကြတာတွေရောကျွန်တော်လုပ်ငန်းရှင်တွေရောအားလုံးစိတ်ချနာကိုချနာဖြစ်လာမှာဖြစ်ပါလေ
။ဟုတ်ကဲ့ပါရှင်။
ဒီကကျွန်တော်တို့လက်ပြီးလက်ယူပါကြဖို့ပေါ့နော်။လက်ပြီးလက်ယူပါကြမှုနဲ့ပတ်သက်ပြီးခုနအမားရှင်တွေတို့အားလေးပြောပြချင်ပါတယ်။ကျွန်တော်လက်ပြီးလက်ယူပါကြဖို့ဆိုရင်အလွယ်ဆုံးကြီးနဲ့အညာဆုံးကြီးပေါ့နော်။ဖြစ်နိုင်တဲ့နည်းလမ်းတော့ကျွန်တော်တို့ရလစွာကျွန်တော်ဆန္ဒပြတောင်းဆိုခွင့်ရလစွာကြီးစားခွင့်ရလစွာဝေဖန်ခွင့်ရလစွာကျွန်တော်တိုင်ကြားခွင့်ပေါ့နော်ဟုတ်ပါတော့နော်ကျွန်တော်တိုင်ကြားပြချင်းလေလွတ်လွတ်လပ်လပ်နဲ့တိုင်ကြားနိုင်တယ်။တောင်းကျိုးမပါလေကျွန်တော်တို့ခြိရာကျိုးတွေမပါလေတိုင်ကြားခွင့်နည်းနည်းတိုင်ကြားနိုင်လို့လိုပါလေအဲ့လိုတိုင်ကြားလာရင်လည်းကျွန်တော်ဌာနဆိုင်ရာတွေကိုကျွန်တော်ဒီပြည်ချက်တာစီစစ်ပြီးတော့ထိထိရောက်ရောက်နဲ့အေးအေးယူအပြစ်ပေးမယ်ဆိုလို့ရှိရင်ကျွန်တော်အများဆုံးနဲ့ကျွန်တော်ဒီဝန်ကြီးတွေကိုလည်းထိန်းချုပ်မောင်းနေနိုင်မှာဖြစ်ပြီးတော့အညာဆုံးကြီးနဲ့တိုးတက်လာမယ်လို့ကျွန်တော်မြင်နေပါတယ
်ဟုတ်ကဲ့ပါရှင်ဒါတော့လူလတ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်ကိုမျိုးဆွေးနွေးတာကျေးဇူးတင်ပါတယ်ရှင်အခုတော့ကိုတန်းအောင်ကိုအလှည့်ပေးချင်ပါတယ်ရှင
်ကျွန်တော်တို့ပြောနေတာတော့ဝေးတက်လာတဲ့ energy ဆိုတော့ကျွန်တော်ပြည်သူလူထုအတွက်ကိုတကယ်ကိုစားဆောင်ပြီးတော့လုပ်နိုင်တဲ့အဖွဲ့အစည်းကိုကျွန်တော်ကြိုးစားရတယ်ခင်ဗျအတိတ်ကထားရတာနဲ့တိတ်တာတွေကိုလည်းအသာရရာရာကိုပြုပြပြောင်းလဲပေးနိုင်တယ်လို့ကျွန်တော်အတူတူလေးကိုဆုံးကြည့်ရတယ်ခင်ဗျ။
အဲ့တော့ကျမတို့ဒီတောင်ကိုရီးယားနိုင်ငံကနေပြီးတော့ခေါ်ထားတဲ့သောရရှင်တယောက်လည်းရှိပါတယ်။လန်ခန့်ကန်းဖြစ်ပါတယ်ရှင်။ဟိုကိုလန်ခန့်ကန်းဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင်
။ကျွန်တော်တို့အတိတ်ကကျွန်တော်တို့မြန်မာနိုင်ငံကအခုဖြစ်ပျက်နေတဲ့အရာကတော့ကျွန်တော်တို့ဆင်းရဲမွဲတည်မှုအတိတ်ကသူတို့ဦးစားပေးပြီးတော့လုပ်နိုင်မယ်လို့ကျွန်တော်ပထမအနေနဲ့မျှော်လင့်ပါတယ်။ဒုတိယချက်အနေနဲ့ဒီပညာရေးနဲ့ဘယ်လိုပြောမလဲကျွန်တော်တို့ရဲ့education level ကသူများတွေနိုင်ငံတွေထက်ဆိုင်တော့ကျွန်တော်တို့ကတော်တော်လေးအောက်ကျနောက်ကျတဲ့ပညာရေးစနစ်ဆိုတော့အဲ့ဒီဟာကိုလည်းပြောင်းလဲပေးနိုင်မယ်လို့ကျွန်တော်ဒီခုတက်လာတဲ့ဆူရောက်ကိုမျှော်လင့်ပါတယ်။လက်ပြီးလက်ယူရှိတာလဲဘာဖြစ်လို့ဒီ agree လိုက်စားမှုတွေရှိလဲဆိုတာအဓိက solution ကြတော့ကျွန်တော်အနေနဲ့မြင်တာကတော့ဆင်းရဲလို့ဖြစ်တယ်လို့အဓိကကျွန်တော်မြင်တယ်အဲအကြောင်းဒီဆင်းရဲမွဲတည်မှုကညီကျွန်တော်တို့ဘယ်လိုရုန်းထွက်နိုင်မလဲဆိုတဲ့ solution ကိုသူတို့အကောင့်ထဲပေါ်ပြီးတော့လှုပ်ဆောင်သွားနိုင်မယ်လို့မျှော်လင့်ပါတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်ကျွန်မအခုတော့ဒီဒေါက်တာဦးဆောင်ဆွေးနွေးပေးနေသူတယောက်ဖြစ်တဲ့ဒေါက်တာဆိုးထွန်းကိုကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆင်းရဲမွဲတည်လွန်းလို့အဂတိလိုက်စားမှုတွေဖြစ်နေတာလားချမ်းသာပြီးရင်ချမ်းသာနေကြလို့များအဂတိလိုက်စားမှုတွေဖြစ်နေသလားပေါ့နော်ဆရာ
ကျွန်တော်မြင်တာတော့ဒီကတော့ဆနစ်ပေါ့နော်တော်ကြီးဝင်ကျဲဆနေပြီးတော့အာရီလိုက်စားလို့ရအောင်ကျွန်တော်တို့ကတော့ဆနေပြီးပေါင်းနေလို့ဒါအလိုရောကျွန်တော်ကတော့ဘယ်လိုလုပ်ရမလဲခုနကပြောနေဆေးရမှုတွေဒီခုကြောင့်တော့မဟုတ်ပါဘူးကျွန်တော်တကယ်လည်းစားအာရီလိုက်စားမှုကဆင်းရဲရဲ့ဒီအောက်တွေကနေမှလိုက်စားမှုကျန်စားရင်အပေါ်မှာကျွန်တော်တို့ခြမ်းလာတဲ့အဲဒီစီနီယာအော်ဖီရှယ်လေးတွေမှာအာရီလိုက်စားမှုအပြင်များပါတယ်ကျွန်တော်ကဆေးရမှုလိုက်စားမှုမဟုတ်ပါဘူး
ဟုတ်ကဲ့ပါရှင်အခုတော့ဒီကျမတို့ဝင်ရောက်ဆွေးနွေးဖို့ဟိုလှမ်းပြီးတော့ဆက်သွယ်ထားတဲ့အရှင်ပညာဝင်သားကိုဟိုဆွေးနွေးစေချင်ပါတယ်အရှင်ဖျားဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်အဂတိတိတ်ကြီးဆိုဘယ်လိုလုပ်ရမလဲဆိုရပါဘို့ဒီဦးစရောဦးဒီတစ်လာတဲ့အစိုးရအသက်မှာဒီလူမှုအရေးအဖွဲ့တွေကအဂတိတိတ်ကြီးအဖွဲ့ဆိုပြီးတော့အရေးအဖွဲ့တခုလောက်လိုအပ်ပါတယ်အဲ့ဒီအဖွဲ့စည်းကနေပြီးတော့ဒီမှာမြို့နယ်တွေပေါ့မြို့အခေတပ်ပြင်းနေအဆက်မြို့နယ်အဆက်ရပ်ဝဲအဆက်တွေအဖွဲ့စည်းပြီးတော့အဲဘေးပုတ်ဘေးမြို့နယ်ကဘေးပုတ်ကအဂတိလေးသိစလေးပါပေါ့အဂတိလေးစားကလေးဆိုတာကိုဒီမှာလူအဖွဲ့ငန်းငန်းတော့အတိမဲ့ပြုတဲ့အဲ့ဒီမြို့နယ်အဆက်ပြင်းနေအဆက်တွေအဖွဲ့စည်းတခုလောက်လိုအပ်တယ်ဆိုတာလိုအပ်ပါတယ
်အခုဦးစင်းဆွေးနွေးသွားတယ်လို့ပဲပထမကျမတို့ဒီဆွေးနွေးသွားတဲ့ကိုမျိုးဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်ဒီဟိုထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဟာမျိုးပေါ့နော်လွတ်လပ်စွာအဂတိတရားအဂတိလိုက်စားမှုတွေရှိလာတဲ့ဒီလိုမတရားမှုတွေရှိလာတဲ့ဆိုရင်ဒါလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်ဟာလည်းအရေးကြီးတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့လူတုဘက်ကဖွင့်ဟပြောဆိုလာနိုင်မဲ့အခွင့်အရေးပေါ့နော်မျှော်လင့်ချက်တွေတော့ရှိလာနေပြီလို့ယူဆရပါတယ်အဲ့တော့မက်ခင်လေးရှင်ဒီပေါ်မှာရောလူတုဘက်ကဘလောက်ပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုလာနိုင်မလဲ လူတို့ရဲ့ဖွင့်ဟပြောဆိုချက်တရားဘလောက်ထိအရေးပါလာမယ်လို့အမတို့ယူဆထားပါလဲရှင
်။ Okay အဲ့ဒါတော့လုံးဝဒီဒီမိုကရေစီစနစ်မှာဆိုရင်တော့ freedom of expression က in term အရေးကြီးပါတယ်။အဲ့လို freedom of expression ကိုပေါ်ပြနိုင်တဲ့နည်းလမ်းတွေလည်းအခုဆိုရင်ကျမတို့ဒီပထမ5နှစ်သက်တမ်းထဲမှာလည်းအခိုက်အယောက်ပေါ့ကျမတို့လူတို့နဲ့ရင်းနှီးလာတယ်။မီဒီယာတွေကတစင်ထုတ်ပေါ်လာရေးရှိရပေါ့နော်။ဒီမှာမီဒီယာရဲ့အခန်းကဏ္ဍ in term အရေးကြီးတယ်။မီဒီယာတွေကလည်းတကယ်ပတ်မလိုက်တဲ့ independent ပေါ့နော်။လွတ်လပ်တဲ့အမိခိုခင်းတဲ့မီဒီယာတွေဖြစ်တယ်ဆိုရင်တော့ပြည်သူလူထုအကျိုးအတွက်ကိုထောက်ပြဝေဖန်တာမျိုးတွေနော်မီဒီယာကနေတစင်ပြည်သူလူထုကသိကြရင်လည်းမီဒီယာကတစင်လုံးနိုင်တယ်။သို့မဟုတ်ပြည်သူလူထုကမသိသေးရင်တော့မှဒီမီဒီယာကနေပြီးတော့မှပေါ်ထုတ်ပြီးတော့စဉ်းစားရမျိုးလုပ်နိုင်တယ်။နောက်တစ်နည်းကတော့ဆန္ဒပြတာလေကျွန်တော်တို့ဒီနောက်ပြီးတော့ complaint mechanism ကိုကောင်းကောင်းလေးလုပ်ပြီးထားတာပေါ့နော်။မကျေနပ်လို့တိုင်တန်းမှုတွေကိုအရေးယူနိုင်မဲ့ဟာကိုလည်းဒီ mechanism ရန်နေရာကိုလည်းချုံးမွေ့အောင်တကယ်လုပ်ပြအောင်လုပ်ထားပေါ့နော်။တချို့ကတော့တိုင်စားမှုတိုင်စားပုံတော့ရှိမယ်။ဒါပေမဲ့အဲ့ဒီအစားလည်းအရေးယူတာလည်းမရှိဘူး။ဖတ်တာလည်းမရှိဘူး။ဒါမျိုးဖြစ်နေရင်တော့ကျွန်တော်တို့အလကားတက်တက်ပဲဖြစ်မှာပေါ့။အဲ့တော့နောက်တစ်ခုကဦးစင်းပြောသွားတဲ့ဟာကိုပြန်ပြီးတော့ကောက်ပြီးတော့ပြောရရင်ကျွန်တော်တို့မှာ monitoring mechanism လည်းရှိရမှာပေါ့။ဒီအစိုးရရဲ့မူဝါဒအရအချင်းပြတ်ချက်ချားမှုကိုပပြအောင်ဒီဌာနတွင်းတွေမှာစူးစမ်းပြီးလုပ်ဆောင်အောင်မှာဖြစ်တယ်လို့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေပြည်သူလူထုတွေအနေနဲ့အချင်းအနေစောင့်ကြည့်တဲ့ဟာမျိုးပေါ့နော်။စောင့်ကြည့်တဲ့အနေဒါ watchdog လို့ပဲခေါ်ခေါ် monitoring လို့ပဲခေါ်ခေါ်ပေါ့။ဒါမျိုးတွေကျွန်တော်တို့လုပ်ပေးနေရမှာ။ဒါမှဒါကကျွန်တော်တို့က check and balance အနေနဲ့ရှိပြီးတော့ order မျိုးလုပ်နေဆိုတခါပြန်ကြရင်ကျမတို့ကရည်ရွယ်လို့တော့မဟုတ်ဘူးအကျင့်ပါနေတဲ့စနစ်ထဲမှာမျောပါနေရတဲ့လူတွေအနေနဲ့ကြတော့မတိမတာပဲဖြစ်ဖြစ်ဟိုမတိတဲ့နဲ့ပဲဖြစ်ဖြစ်ပေါ့နော်ဟိုလှုပ်သွားမိတာမျိုးရှင်စောင့်ကြည့်တဲ့အဖွဲ့တွေကနေဒါကိုထိန်းချောင်းပေးခြင်းအပြင်ကျမတို့ဒီစနစ်ကိုလည်းထိန်းချောင်းပြီးတော့တွားလို့ရတယ်ဒါပေမဲ့တစ်ခုရှိတာကကျမစိုးရိမ်တာကအဲ့ဒီလိုမျိုးထိန်းချောင်းတဲ့စနစ်မျိုးကိုရက်ဖက်ဖွဲ့စည်းရလုပ်တဲ့အခါမှာတာဝန်ရှိသူတွေနေနေတော့ဒါကိုရှင်းရှင်းလင်းလင်းနဲ့ဟိုဘယ်လိုခေါ်မလဲအမြင်ကြည့်ဖို့လိုရပေါ့တက်တနာရှာတာမဟုတ်ဘူးဒီလိုအချင်းချင်းစာစားမှုတွေတက်တနာတွေကိုပပျောက်တော့ဝိုင်းဝန်းကူညီတယ်ဆိုတော့အမြင်နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းလိမ့်မယ်အဲ့လိုမဟုတ်ပဲမျိုးလို့ကိုပြက်တနာရှာဖို့အတွက်ဒီလိုအဖွဲ့တွေဖွဲ့ပြီးတော့စောင့်ကြည့်နေတာဘာလားလို့ထင်တဲ့အခါမှာဆိုရင်အချင်းချင်းပြစ်တိုက်မှုတွေကပို့ပြီးတော့များနိုင်တယ်ဒါဆိုရင်ကြလေဖြစ်သွားနိုင်တယ်နားလည်မှုရှိရင်တော့ဒီစနစ်ကတော့အကောင့်တွေပို့နိုင်တယ်ဆိုရင်တော့ကျမတို့အတွက်ကပို့ပြီးတော့ကောင်းတဲ့ဒီအချင်းချင်းစာစားမှုကိုတက်နိုင်လည်းတစင်ကြီးတစင်လျှော့ချနိုင်တဲ့အနေအထားမျိုးကိုမြန်မြန်ရောက်သွားနိုင်မယ်လို့ထင်ပါတယ်။
အဲ့တော့ကျမအစီအစဉ်အဆုံးမသက်ခင်မှာကျမဒေါက်တာစိုးထွန်းကိုအလှည့်ပေးခြင်းပါတယ်။ဒေါက်တာစိုးထွန်းရှင်အဲ့တော့ဒီစီးပွားအဓိကတော့ဒီစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းမှာအရင်တုန်းကလိုမဟုတ်ဖဲနဲ့အဂတိလိုက်စားမှုကင်းကင်းရှင်းရှင်းဖြစ်သွားရမယ်။ဒန်းတူရှင်းပြိုင်လာရမယ်ဆိုရင်ကောစီးပွားရေးသမားတွေပေါ့နော်။ကြိုက်ကြပါမလားရှင်။ဆရာတို့ရဲ့အနေအထားလက်ရှိစီးပွားရေးလုပ်ငန်းရှင်တွေရဲ့အနေအထားတဲမှာဒါဟာလက်ခံနိုင်စရာအကြောင်းအရာရောဟုတ်ပါမလားရှင်ဆရာ
။ကျွန်တော်တို့မြင်လာတော့အများစုကတော့ကြိုက်မှာ။ဒါနည်းစုကတော့ခုနကအရှင်းရနေလို့နည်းစုနေတာတော့မကြိုက်ဘူး။လူများတို့ကျွန်တော်တရားမှာတော့ဒီပဲဒီကဘူးရယ်နေတော့တိုင်နေလို့မြင်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့ဒါဒီရပိုင်းဒါပိုင်းတွေမှာပဲအစိုးရတင်တာကြီးဝိုင်းထည့်တဲ့နေရာမှာလေဘာမှမသိရတဲ့အခက်အခဲတွေအများကြီးပေါ့နော်။ဒါတဲ့လူကအနေနဲ့လေးတွေဒီရှိတဲ့လူငန်းအားလုံးကိုတိတ်နေရအောင်လို့ဖြစ်ရတယ်။အဲ့ဒါအဲ့ဒါကဒီအရေးအကြီးဆိုင်ဆောင်ပါပြောလို့မှာဒီတိုင်းတဲ့လူခွေးရမှာဆိုတော့ကျွန်တော်ကြည့်ရဒီဒီများစုကဘူးရောဝါလာပဲ။နောက်ပြီးတော့ကျွန်တော်ဆက်ပြီးပါတယ်မောင်မြင်ရတဲ့ကျွန်တော်တကယ်ကြည့်ရင်အခက်ကြီးတွေ့ရတယ်လေကျွန်တော်ဒီဘက်ကလည်းကျွန်တော်မြင်လာတော့ကျွန်တော်လက်ရှိဘဝနဲ့တော့ပုံနေတယ်သင်ရဲ့ကျန်းသာကောင်းမှုတက်ချင်းပေါင်းရမှာဆက်လက်တော့အလှအပေါ်ပေါ်လာမယ်လို့ထင်ပါတယ်
ကျမတို့ရဲ့ဒီအင်ကာနိညာချန်တရက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်။ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေနောက်စာနဲ့ပေးပို့ပြီးတော့ဆွေးနွေးခဲ့ကြသူတွေ Facebook မှာဝင်ရောက်ဆွေးနွေးကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်။အစိုးရတဲ့လက်ထံမှာသောရရှင်တို့မြန်မာပြည်သူလူထုမျှော်လင့်ထားတဲ့အတိုင်းကောင်းကျိုးအထွေထွေခံစားရစေဖို့လည်းဆုမွန်ကောင်းတောင်းပါတယ
်။မတ်တိန်ဂီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်ထုတ်လုပ်သူကတော့ကိုအောင်ဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
Brussels မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း30တန်းမှနေသေဆုံးပြီး200ကျော်ဒဏ်ရာရခဲ့တာမို့သေဆုံးဒဏ်ရာရသူတွေကိုလေဆာကြောင်ပြသတဲ့အနေနဲ့ American ပြည်ထောင်စုတဟွန်းနဲ့ American tanyong dwe achi sai sakhan dwe ma American alan go tawet hlwan tu khe ba le. American pidu re ha Belgian pidu re ne tat tu wan ne che kwe ya de lo. Su mon gaung le taung pe ni ma phet chang American tamara Barack Obama ga pyo ba le.
We stand in solidarity with them in condemning these outrageous attacks against innocent people. We will do whatever is necessary to support our friend and ally Belgium.
Belgium ပြည်သူတွေနဲ့ကျွန်တော်တို့တသားတည်းရည်တည်မှာဖြစ်တယ်လို့အပြစ်မဲ့ပြည်သူတွေကိုရဲရဲဆက်ဆက်တက်ခိုက်တာကိုလည်းရှုံချပါတယ်ကျွန်တော်တို့ရဲ့မိတ်ဆွေကိုကူညီဖို့ဘာပဲလိုအပ်လိုအပ်လုပ်ပေးမှာဖြစ်ပြီးဒီတက်ခိုက်မှုမှာတာဝန်ရှိတဲ့သူတွေကိုတရားဥပဒေအရအရေးယူဖို့ Belgium နိုင်ငံနဲ့လက်တွဲလှုပ်ဆောင်မှာပ
ါခြေခွဲပွဲဖြစ်ကတော့ Brussels မှာအင်ကာနေ့မနေ့ပိုင်းရုံးသွားချိန်အတွင်းဘုံသုံးလုံးပောက်ကွဲခဲ့ပြီး Zaventem လေးစိတ်မှာနှလုံးပောက်ကွဲခဲ့တယ်လို့တစ်လုံးကတော့မီဘီဘူတာယုံမှာပောက်ကွဲခဲ့တာဖြစ်ပါတယ်ဒီဘုံတွေကို IS အချမ်းဖက်အဖွဲ့ကသူတို့ဖောက်ခွဲတယ်လို့ကြေညာခဲ့တာပါလုံးဝလက်ခံနိုင်စရာမရှိတဲ့လုံရမျိုးဖြစ်တဲ့အခုလိုအပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်တာမျိုးအတွက်တရားမျှတမှုရအောင်နိုင်ငံရေးကိစ္စတည့်ရလို့အရေးယူလှုပ်ဆောင်အောင်မှာဖြစ်ကြောင်းသမ္မတဥဘာမကသတင်းဌာနမေးမြန်းခန်းတစ်ခုမှာပြောပါတယ်ဒါအပြင်အမေရိကန်ကလည်းတခြားနိုင်ငံပေါင်း60ကျော်နဲ့အတူဆက်လက်ပြီး IS အစွန်းရောက်အဖွဲ့ကိုနှိမ်နှင်းမှာဖြစ်တယ်လို့လိုက်လံပြီးလဲခြေမုံမယ်လို့ပြောပါတယ်။ဥရောပနဲ့တခြားနိုင်ငံတကာအတိုင်းဝိုင်းကခေါင်းဆောင်တွေကလည်းဒီတိုက်ခိုက်မှုအတွက်တုံ့ပြန်ခဲ့ကြတယ်လို့တသားတည်းရှိကြောင်းနဲ့ဒီလုပ်ရတွေကိုရှုံချကြောင်းအလားတူသတင်းစကားတွေပါကြပါတယ်
။ We must be together regardless of nationality or race or faith in fighting against the scourge.of terrorism
အခုလိုဒုက္ခပေးလာတဲ့ဒီအကြမ်းဖက်သမားတွေကိုခြေမုံရမှာလူမျိုးဘာသာအယူဝါဒယုံကြည်မှုအစွဲတွေမထားပဲကျွန်တော်တို့တွေအတူတကွလက်တွဲရမှာဖြစ်ပါတယ်ဒါမှကဘာတဝမ်းကလူသားအလုံးအတွက်လုံခြုံမှုရှိမှာဖြစ်ပြီးကျွန်တော်တို့ရဲ့လုံခြုံမှုကိုချင်းချောက်နေတဲ့သူတွေကိုနှိမ်နှင်းနိုင်မှာဖြစ်တယ်လို့အောင်မြင်မှုလည်းရမှာဖြစ်ပါတယ
်ဒါဟာကဘာကြီးစီးလုံးညင်ညွတ်ဖို့အတွက်လိုနေပြီဆိုတော့နောက်ထပ်သတိပေးချက်တစ်ခုပါလို့လဲသမ္မတဥဘာမာကပြောကြားခဲ့ပါတယ်
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုဆက်လက်ပြီးတော့ဗုဒ္ဓဘုနေ့နနခင်အစီအစဉ်အတွက်တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
အစိုးရတဲ့လုပ်ငန်းတာဝန်တွေကိုစတင်ထမ်းဆောင်တော့မယ်သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရဘက်ဟာဒီနေ့မှလာ30ရင်းနေမှာနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းခြင်းအခမ်းအနားကျင်းပပြီးလုပ်ငန်းတာဝန်တွေကိုတရားဝင်လွှဲပြောင်းရယူတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးချယ်တင်မြှောက်ထားတဲ့သမရဦးထင်ကျော်နဲ့ဒုသမရနာဦးတို့အပြင်အစိုးရအဖွဲ့ဝင်ကြီးဌာနအသီးသီးကဝင်ကြီးတွေနဲ့တခြားနိုင်ငံတော်အဆင့်ရှိတဲ့ကော်မတီတွေနဲ့ကော်မရှင်အဖွဲ့အစည်းတွေကအကြီးအကဲတွေလည်းအစိုးရအဖွဲ့အစည်းနဲ့အတူမနေ့ဆန္ဒကြီး40မှာပြည်ထောင်စုလွှတ်တော်အတွင်းကျန်းသစ်စာကျင်းဆိုကြမှာဖြစ်ပါတယ်။အနေဒီအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးအခရီးလိုက်စားမှုကင်းစင်ရေးစတာတွေအပြင်ပညာရေးစီးပွားရေးကျန်းမာရေးစိုက်ပျိုးရေးစတဲ့ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်သွားမယ်အကြောင်းပါတီဥက္ကဋ္ဌတော်အောင်ဆန်းစုကြည်ကပြောကြားထားပြီးဖြစ်ပါတယ်။မလ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်သမရဦးသိန်းစင်အစိုးရကရခိုင်ပြည်နယ်မှာထုတ်ပြန်ထားတဲ့ကာဖျူညမထွက်ရမယ့်ကိုပြန်လည်ရုပ်သွင်းလိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဒေသခံရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြားလူမျိုးရေးဆန်တဲ့အထိကျုံတွေဖြစ်ပေါ်ခဲ့ရကလူပေါင်း100လောက်သေဆုံးပြီးခဲ့တဲ့နောက်2012ခုနှစ်ဇွန်လတုန်းကအဲ့ဒီကာဖျူအမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ခီးတရင်လင်းဒဇင်းကိုပြန်ပေးဆွဲပြီးဆိုက်ပရက်စ်နိုင်ငံမှာအတင်းကျဆင်းခိုင်းခဲ့တဲ့အီဂျစ်နိုင်ငံသားတူကို6နာရီကြာထိတ်တန့်ရင်ဆိုင်ခဲ့ပြီးဖမ်းဆီးလိုက်ပါတယ်ဆိုက်ပရက်စ်တောင်ပိုင်းလေဆိပ်မှာအနာပိုင်းနေလက်ထက်အဖမ်းမခံခင်မှာပဲအီဂျစ်ပြည်အလေချောင်းပေါ်မှာလိုက်ပါလာတဲ့ခီးစဉ်55ယောက်စလုံးကတော့ဘေးမသိရမခပဲလွတ်မြောက်ခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံကဆက်လက်လှုပ်ဆောင်နေတဲ့နျူကလ িয়ার ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေဟာဒေသရင်းတည်ငြိမ်မှုကိုကြီးမားစွာချိန်ချောက်နေတဲ့လို့ရဖြစ်တယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးအသက်သွေးကြောလည်းဖြစ်အမေဒေသရင်းကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေထဲတစ်ခုဖြစ်တဲ့တရုတ်နိုင်ငံကလည်းနျူကလ িয়ার ကင်းစင်နဲ့လမ်းကြောင်းပေါ်မြောက်ကိုရီးယားရောက်လာတာကိုလိုလားတယ်လို့လည်းလက်ထောက်ဝန်ကြီးကပြောပါတယ
်ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲကောင်ပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါရဲ့ရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဖုနေ့နေ့ခင်အစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်သွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်အားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.